Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ6ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစီအစဉ်ပထမပိုင်းနာယူဝက်ကိုရေဒီယိုကနေ line to meter 40 kHz 953ည line to meter 32 kHz 6153ည line to meter 25 kHz 11865တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနားလုံးစာအစီအစဉ်တွေကိုတော့ digital line တွေဖြစ်တဲ့လူထုမိတ်ဆွေရုပ်သံ lineဒီမြန်မာပိုင်းရဲ့ internet စာမျက်နှာနဲ့ Facebook, YouTube စတဲ့လူမှုကွန်ရက်တွေကလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်စီသူကတာဝန်ယူတင်ဆက်ပေးသွားမှာပါခင်ဗျာ
။ BRICS အဖွဲ့ကငွေကြေးသစ်ဖန်တီးတာမျိုးကိုအိန္ဒိယကသဘောတူမှာမဟုတ်ဘူးလို့အိန္ဒိယပုတ်ခုံအဖွဲ့အစည်းများ Federation ညွှန်ကြားရေးမှူးချုပ်ကပြောပါတယ်။ယူကရိန်းအရေးတင်းမာမှုတိုးလာတဲ့အပေါ်အမေရိကန်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးတွေဦးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်တင်ခဲ့ကြပါတယ်။မြန်မာအချက်အသေးဖြည့်ရှင်ရေးနီလာရှာဖို့အာဆီယံဝန်ကြီးတွေဒီလတတိယပတ်ထိုင်းနိုင်ငံမှာတွေ့ဆုံစည်းဝေးကြဖို့ရှိပါတယ
်။အဲဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူရခိုင်ပြည်နယ်အမ်းဘတ်မှာစစ်ကောင်စီရဲ့စစ်ရင်တန်းကိုဂျားဖြတ်တိုက်ခိုက်ခဲ့တာကိုရီးယားနိုင်ငံရေးနောက်ဆုံးအခြေအနေဆက်သွယ်မေးမြန်းချက်မြန်မာရေးတရုတ်ရဲ့ PR က KNA နဲ့ AA အပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိနိုင်တယ်လဲစတဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးသွားပါမယ်။ဒါပြင်အပတ်စဉ်တင်ဆက်နေကြဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်တိုင်းရင်းသတင်းလွှာနဲ့ကျမ်းမာရေးအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဥတမောင်တန်းကပြောပြပေးမှာပါခင်ဗျာ
။ကိုနိုင်အောင်ပါဝင်တဲ့ BRICS အဖွဲ့ရဲ့ငွေကြေးဖန်တီးတာကိုအိန္ဒိယကသဘောတူပါမဟုတ်ဘူးလို့အိန္ဒိယပုဂ္ဂိုလ်အဖွဲ့အစည်းများ Federation ရဲ့ညွှန်ကြားမှုချုပ်ကပြောပါတယ်။တကယ်လို့ BRICS နိုင်ငံတွေကသူတို့ရဲ့ငွေကြေးကိုဖန်တီးရဲ့အဲ့ဒီနိုင်ငံတွေရဲ့ပုဂ္ဂိုလ်တွေပေါ်တရားရဂိုင်းတော့အခွန်ချမယ်လို့အမေရိကန်အရွေးကောက်ခံတပ်ရထရမ့်ကချင်းချောက်ထားပါလေ။အားကောက်တဲ့အမေရိကန်ဒေါ်လာကိုအစားထိုးဖို့ BRICS ငွေကြေးမဖန်တီးသလိုတခြားငွေကြေးတစ်ခုကိုမထောက်ခံဘူးဆိုတဲ့ဂရိကဝတ်ကို BRICS မှာပါတဲ့တိုင်းပြည်တွေကပေးရပါမယ်လို့ထရမ့်ကသူ့ရဲ့ Truth Social Media ပေါ်မှာပြောထားပါလေ။ထရမ့်တင်လိုက်တာကအဲ့ဒီလမ်းကိုမလိုက်ဖို့သတိပေးလိုက်တာပါ။ခုချိန်မှာ BRICS ငွေကြေးဆိုတာကအယူဆတရတာဖြစ်ပါသေးတယ်အိန္ဒိယရဲ့လုံခြုံရေးစင်တန်းမှာမရှိပါဘူးလို့အိန္ဒိယပုဂ္ဂိုလ်အဖွဲ့အစည်းများ Federation ညွှန်ကြားမှုချုပ် RJ Sahai ကပြောပါတယ်။အောက်တိုဘာလမှာကျင်းပခဲ့တဲ့ BRICS အစည်းအဝေးမှာတော့ American Dollar ကိုကုန်သွယ်ရမှာအသုံးမပြုကြဘဲသက်ဆိုင်ရာတိုင်းပြည်တွေရဲ့ငွေကြေးကိုပဲအသုံးပြုကုန်သွယ်ကြဖို့သဘောတူညီခဲ့ကြတာပါ။အဲဒီလို BRICS ငွေကြေးကိုဖန်တီးရင်တရုတ်လိုအားကြီးတဲ့တိုင်းပြည်တွေကပဲလွှမ်းမိုးသွားမှာပါလို့ Indo-Pacific လေးလာရေး Kalinga Buwara အဖွဲ့တည်ထောင်သူချင်တမနီမဟာပတ်ရာကကြောက်ကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်နဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရော့ဖ်တို့ဦးဟာကြာတာပြည်နှင်းကနိုင်ငံတကာလုံခြုံရေးညီလာခံတစ်ခုအတွင်းနှစ်ဖက်အပြန်အလှန်တင်းတင်းမာမာဖြစ်ခဲ့ကြပါတယ်ရုရှားယူကရိန်းစစ်ပွဲနဲ့ပတ်သက်လို့တင်းမာမှုတွေတိုးလာတဲ့အပေါ်နှစ်ဖက်အပြန်အလှန်အပြစ်တင်ပြောဆိုခဲ့ကြတာပါအနောက်နိုင်ငံတွေကရုရှားကိုထိတိုက်တွေ့ယူကရိန်းကိုလက်နက်ထောက်ပံ့ပြီးစစ်ရေးခေတ်ကိုပြန်သွားနေတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးလက်ဖရော့ဖ်ကဝေဖန်ပါတယ်။မော်တာတိုင်ကမှကျင်းပနေတဲ့ဥရောပဝန်ကြီးများအဆင့်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့စည်းဝေးအတွင်းမှာအခုလိုပြောဆိုကြတာဖြစ်ပါတယ်။အမေရိကအာဖဂန်စစ်အလွန်ရန်သူသစ်လိုအပ်နေလို့နေတိုးကိုနိုင်ငံရေးရရှေ့ထုတ်ပြီးယူကရိန်းကိုထောက်ပံ့လာတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးကစွပ်စွဲပြစ်တင်လိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကတော့ရုရှားမှာမြောက်ကိုရီးယားစစ်ပါတပေါင်းနီးပါတက်ဖြတ်ချတာတွေယူကရိန်းကိုတလက်ပစ်ပယ်ထိန်တုံးအသုံးပြုတိုက်ခိုက်တာတွေယူကရိန်းစွန့်ရင်အဆောက်အဦတွေကိုတိုက်ခိုက်တာနျူကလ িয়ার လက်နက်အသုံးပြုဖို့ပြင်ဆင်ဆောင်ရွက်တာတွေကိုထောက်ပြပြီးရုရှားဘက်ကတင်းမာမှုတိုးလောင်အောင်လုပ်တာလို့ပြန်လည်ဝေဖန်ပါတယ်ရုရှားနိုင်ငံရဲ့ဝန်ကြီးစကားပြောနေချိန်မှာတော့ယူကရိန်းပိုလန်နဲ့အက်စတိုးနီးယားနိုင်ငံရဲ့ဝန်ကြီးတွေကအခန်းထဲကထွက်သွားကြပါတယ်ဥရောပဝန်ကြီးများအဆင့်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကို1985ခုနှစ်မှာတည်ထောင်တာဖြစ်ပြီးစည်းရေးကာလအရှေ့နောက်တင်းမာမှုရော့ပါစေရေးအတွက်ရည်ရွယ်ခဲ့တာပါ။ Israel ကဂါဇာမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ Amnesty International အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးအဖွဲ့ကြီးရဲ့စင်ခါစာတက်ဟာလိန်လယ်မှုတွေပေါ်ချိန်ခံထားပြီးလုံးဝမှားယွင်းနေတယ်လို့ Israel ကတုံ့ပြန်လိုက်ပါတယ်။ကြတာပရင်းတွေကထုတ်ပြလိုက်တဲ့လန်ဒန်ခြေဆိုင်လူခွင့်ရေးအဖွဲ့ကြီးရဲ့စီရင်ခံစာထဲမှာတော့အစ်စွေးနဲ့သူစစ်တပ်ဟာဥရောပသမဂ္ဂရဲ့လူမျိုးတုံးတပ်ဖြတ်မှုတမ်းမြင်ဆိုင်ရာ1948ခုနှစ်သဘောတူညီချက်ကိုချိုးဖောက်နေတယ်လို့ဆွဆွဲထားပါတယ်။ Samyana Doya Basin Haza Natowna said Domini October Kone Hamasu Sadin Takaimuani Kulaja Chinigo Chungun Pobyatawari. Ijeda wish to re Tobia Jedi Gazaga, maybe Chini Rigo Chingabi Tonta Tadalu, Amnesty International Pyobare. Natowna said the Octobagan in the town said Igunitri. Ebilati Israeli John Takaimu Che Sangha Chema Kalinga Dia Lazet Uba Yata Toa Tonset Le Uti Songer Lule Pobyabare.
ဒီတိုက်ခိုက်မှုတွေဟာစည်ပြတ်တွေကိုဥတီတယ်ဆိုတဲ့အထောက်အထားတွေမရှိဘူးလို့လည်းဆိုပါတယ်။ဘီအိုအမေရိကန်တမ်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက် 6:00
နနက်ခဏနာရီတိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ဒီဂျစ်တယ်လိုင်းတွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင်။နောက်ကြမနက်ခင်သတင်းတွေကို VOA နှစ်ဆယ်ဒီမှာထိုင်းမှာဆွေးနွေးဖို့ဖိတ်ကြားထားတယ်လို့ရိုင်းဆိုမီရတ်ကပြောကြားကြောင်းအင်ဒိုနီးရှားနိုင်ငံကဂျကာတာဂလုဘနဲ့စင်ကာပူချေဆိုင်စထရိတ်တိုင်းတို့ကဆိုပါတယ်။အင်ဒိုနီးရှားလာအိုနဲ့မလေးရှားနိုင်ငံတို့ပါဝင်ကြတဲ့မြန်မာအရေး၃နိုင်ငံအုပ်စုကတရားမဝင်ဦးစွာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒီအဖွဲ့ကနောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုစစ်ပြီးအာဆီယံက ဒီနိုင်ငံမှာဖြစ်ပါတယ်လို့ရိုင်းကသတင်းတောက်တွေကိုပြောကြားပါတယ်စစ်ကောင်စီကပြောနေတဲ့ရွေးကောက်ပွဲကိုဆွေးနွေးဖို့ဒီစီဝေးအစီအစဉ်မှာပါမပါတဲ့တခြားအသေးစိတ်ကိုတော့မသိကြောင်းရိုင်းဆိုမီရတ်ကဆိုပါတယ်တုံနိုင်ငံအဖွဲ့ကိုလက်ရှိအာဆီယံအလက်ကျဥက္ကရာနိုင်ငံယခင်ဥက္ကရာနိုင်ငံနဲ့လာမယ့်နှစ်ဥက္ကရာနိုင်ငံတို့နဲ့ဖွဲ့စည်းထားတာပါ စီးရီးယားနိုင်ငံတွင်အခုနောက်ဆုံးအဖြစ်အပျက်တွေဟာစိုးစိုးဝါးဝါအခြေအနေကိုဖော်ပြနေပြီးစီးရီးယားမှာရှိတဲ့တပ်ဆိုင်ရာအစုဖွဲ့အားလုံးအနေနဲ့စက်လင်းနစ်ကြပဋိပက္ခကိုအလေးနဲ့ထားကိုက်တွဲဖြေရှင်းမှုအချိန်ကြနေပြီလို့ဂူလာသမဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကသတိပေးလိုက်ပါတယ်ဒေသတွင်းပဋိပက္ခတွေကြောင့်အရသာတောင်းတဲ့ချီအန်ရဲ့စိုးကြုံနေရပြီလို့ကူလာတွေးရင်မှုကသတင်းတောက်တွ Tangdizia, a Jose to Minijara, Lude, Duga Suare. Hayataha at Sham Usaunet, Bonuha, Noimbala Nasak Konyama, Tavra Asad, Soya Tatugo, Chima de Tose Selabi, Syria, Jizo Mio, Alepoco, then you get up. A good Chadabreni Maro, Hamamu de Baiti, the Bonuiga, Wayo Lavilo, the Renima, Popja Pade. A good now some type of job. Syria, Namio, Painga. Ridagan, town at Chibi, Oe, Sukwa, Bija, de Gula Tamga, Piovarekna. American and California, Pinem, Yaupaima, Abin and Elin, look, Doggera Jau. San Francisco Ganyi, Bowen, Yaupain Ganyi, Niarima, Tsunami, three beach at Topjang Yabare. A Kuro di Topjago, Aravain, we got Yanyo, Tele Babi, Richard Skate, Kondeshi, and Malin Jau, Tsunami, three beach at Tokyaraba. Malina, California, Yaupai. Oregon Pina Neza Niga Pele Kanji, Hamburg County, Fundale Munge, Napanama, Dida, Sanoje, Menes, Senai, Liz, Lemnima, Pia, Kunene, Lokera, Chibari. Lineuga, San Francisco, Kanji, Yau Naja, Muda, Muli, Wada, Tanaya, Dri Beja, California, Miao Banga, Fonu, Yashi Dogabare. Dawin Shidu Riga, Secha, Bilu, Bioretti, Kanji, Rigani, Wuni Jabu, Dri Pigabare. San Francisco, Oglanja, Yau Line Gaunland, Alongule, Pigabare. San Francisco race and who pay like beat race and read a winner, we go call me and bangle, sweet hugger body. A who may go a while on Sindri Pitch, Tama Taraba.
Direct from Washington, the voice of America.
Tismala Chow Yer, Taucha, Ni, Manakin. Now, so you're the Rinugo Utamon, damn, Jobia Pigaraba. Kusabiro, the Rinbibu Chadri, a person can not regu, Martin Sakima. Inzo, Nanganda Gathering Samba, the bonus Sajamari. Israel Bidu Miazuga, Natown Ser Ligunigo. Israel Zagan, Tayajo, Pankanga, and Nipi, Mami Nijawalime. Through her outdruba, Natown Sadamuni outdruba, Hammer Stikamu, Bijing Rega, Pansy Kantara, Chibiro, Israel soya ga duro gu bian lo am lo nai na ha Israel lu Taiwan dua na shai ne jiu ta mu ri phit si wa le. Linda Christie Jerusalem ga ne tadin pye bu tha ra gu kun ngin chan lo pya tha wa le khmyar.
Gaza si pwe ta ni jaw la de a chain thi Israel da sa gan tia jaw gu Hamas a pwe ga set bi phan da de so da Israel a mya su atwa do myoun nai sia ba.တခြားတစားကံမိသားစုတွေလိုပဲရာဒန်ကိုနဲ့အနေနဲ့နေညာမပြတ်တကဘာလုံးလှဲ့လှဲ့သွားပြီးသူညမနဲ့ဟာမတ်စ်အဖွဲ့ကဖမ်းထားတဲ့တခြားတစားကံတွေရဲ့အရေးကိုမမေ့ရအောင်နှိုးဆော်နေသူပ
ါ We're not just feeling violated
Israel ကိုအကြမ်းဖက်သမားတွေကျူးကျော်ခဲ့ပြီးလူတွေအများကြီးသက်အများကြီးပြန်ပေးဆွဲသွားခဲ့တယ်ဆိုတဲ့အချက်ကြောင့်တင်ခံစားရတာမဟုတ်ပါဘူးကျမတို့မှာအပြစ်ပဲခံနေရတယ်လို့လည်းခံစားနေရပါတယ်အကြမ်းဖက်အဖွဲ့ကပြောနေတဲ့စကားကိုအပြစ်မဲ့ပြည်သူတွေပြောနေတာထက်ကဘာကြီးကဘလို့များယုံကြည်နေတာလဲဆိုတာစဉ်းစားလို့မရပါဘူ
း2024ခုနှစ်အတွင်းတရားခွင်တွေပြန်လွတ်ဖို့အပြစ်ရရေးကိုသဘောတူဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေဟာအရွယ်အစားကပြင်းပြမှုကပိုပြီးများလာပါတယ်တရားခွင်ကလေး6ဦးဖမ်းဆီးခံထားရချိန်မှာအသက်ခံရပြီးသူတို့ရဲ့အလောင်းတွေကိုအစ္စရေးစစ်သားတွေကပြန်ယူလာချိန်မှာတော့ဆန္ဒပြပွဲတွေဟာအထွတ်အထိပ်ကိုရောက်သွားပြီးတင်းနဲ့ချီရှိခဲ့ပါတယ်ဒီဆန္ဒပြပွဲတွေဟာအစ္စရေးပြည်သူတွေရဲ့ဆန္ဒနဲ့နိုင်ငံရေးအရာလုပ်နေတဲ့အစိုးရရဲ့လုပ်ရည်အကြားကွာခြားမှုကိုပြနေတာပါလို့ဖန်ဆီးခံထားရတဲ့တရားခံတဦးရဲ့ဆွေမျိုးတဦးဖြစ်တဲ့ Gil Dimen ကပြောပါတယ
် Most of Israelis
Israel ပြည်သူအများစုကတရားခံတွေကိုပြန်လွတ်စေခြင်းပြီးတောင်းသမျှလည်းပေးဖို့ရှိပါတယ်အစိုးရကောင်းဆောင်မိုင်းကတော့ဒီစစ်ပွဲကိုထာဝရတိုက်ချင်နေတာပါတရားခံတွေဒီအတိုင်းဆက်ပြီးအဖမ်းခံထားနေရပေမဲ့လည်းဒီစစ်ပွဲကိုအဆုံးမသတ်ချင်ပါဘူ
းအပြစ်ရရေးနဲ့တရားခံတွေကိုလဲလှယ်ပြီးစစ်ပွဲကိုအဆုံးသတ်လိုက်မယ်ဆိုရင်ဟာမတ်စ်အဖွဲ့ကအာဏာဆက်ရှိနေမှာဖြစ်ပြီးအစ္စရေးကိုအနာဂတ်မှာချင်းချောက်နိုင်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောထားပါတယ်2024ခုနှစ်နောက်ပိုင်းမှာအစ္စရေးနဲ့ဟက်စ်ဘိုလာအဖွဲ့ကြားတောင်ပိုင်းလေဗနွန်မှာအပြစ်ရရေးတဲတဲလီဆက်ရှိနေတာဟာနောက်တစ်ဆင့်အနေနဲ့ဟာမတ်စ်အဖွဲ့နဲ့စစ်ပွဲရပ်ဖို့သဘောတူပြီးတရားခံတွေပြန်လွတ်လာမလားဆိုတာကိုလည်းအများကမျှော်လင့်နေပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုမလွတ်မချင်းအစ္စရေးအတိုင်းဝိုင်းနေနဲ့အောက်တိုဘာ9ရက်စိတ်ဒဏ်ရာရီမှာပိတ်မိနေမယ်လို့အစ္စရေးအရေးလေးလာသူတွေနဲ့ရှယ်လီဒက်မရွန်လို့နိုင်ငံရေးသမားတွေကပြောပါတယ
်။ We're traumatized from what happened.
ကျွန်တော်တို့ကြုံတွေ့ခဲ့တာတွေကြောင့်စိတ်ဒဏ်ရာရပြီးတော့အစ္စရေးလူအတိုင်းဝိုင်းကိုပြန်ပြီးတည်ထောင်ဖို့အချိန်အကြာကြီးယူရမှာပါ။ဒါပေမဲ့သူတို့မလွတ်ပဲနေတော့ပြန်လည်ထူထောင်ရေးမလုပ်နိုင်ဘူးလို့ကျွန်မထင်ပါတယ်။ဒါပထမခြေလှမ်းမှာသူတို့ပြန်ရအောင်လာမှသူတို့ကိုစောင့်ရှောက်နိုင်မယ်။အစ္စရေးလူသားဝိုင်းကိုစောင့်ရှောက်နိုင်မှာပါ
။လက်တလောအတွင်းမှာပဲအစ္စရေးအမေရိကန်တရားခံတဦးဖြစ်တဲ့ Eden Alexander ဟာအမေရိကန်ရွေးကောက်ခံသမ္မတကိုသူပြန်လွတ်ရေးကူပေးဖို့တောင်းဆိုနေတဲ့ဝါဒဖြန့်ဗီဒီယိုတစ်ခုကို Hamas အဖွဲ့ကဖြန့်ဝေခဲ့ပါတယ်။ Trump ကလည်းဇန်နဝါရီလသူသမ္မတတပ်တန်းတာဝန်မထမ်းဆောင်ခင်တရားခံတွေကိုပြန်မလွတ်ဘူးဆိုရင်အများကြီးပေးဆက်ရမယ်လို့တတိပေးထားပါတယ်။တရားခံတွေပြန်လွတ်ခဲ့ရင်တော့အစ္စရေးအတိုင်းဝိုင်းအနေနဲ့ပြန်လည်ထူထောင်ရေးတွေအများကြီးလုပ်ရမှာပါခင်ဗျာ
။ကိုငင်းချမ်းပြောပြပေးကြတာပါ။အခုဆက်ပြီးတော့ဒီအပိုင်းလှုပ်ခတ်နေတဲ့တောင်ကိုရီးယားနိုင်ငံရေးအကြောင်းဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့ဆက်ချင်ပါတယ်။တောင်ကိုရီးယားနိုင်ငံမှာသမ္မတယွန်ဆက်ကီကိုနှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပြီးတော့တမမှုတွေရှိနေပေမဲ့အကြမ်းဖက်မှုမရှိပဲခြေနေကိုထင်းထင်းသိမ်းသိမ်းလှုပ်ဆောင်အောင်လွတ်တော်စစ်တပ်နဲ့ဆန္ဒပြသူတွေအားလုံးကကြိုးပမ်းနေတယ်လို့မြင်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံမြန်မာရေးလှုပ်ရှားနေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရုံးဖွဲ့ဝင်စီမံရေးတာဝန်ခံဦးဝင်းပုံမောင်ကပြောပါတယ်ဦးဝင်းပုံမောင်ကိုမဆုမွန်ဘန်ကောက်ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
လက်ရှိတောင်ကိုရီးယားရဲ့နိုင်ငံရေးအခြေအနေနဲ့တောင်ကိုရီးယားမှာလက်ရှိကြုံတွေ့နေရတဲ့အခြေအနေလေးနဲ့နောက်ဆုံးအခြေအနေလေးပြောပြပေးပါရှင
်ဟုတ်ကဲ့လက်ရှိတော့တောင်ကိုရီးယားဒီနိုင်ငံကြီးကတော်တော်လေးတင်းမာနေတဲ့အခြေအနေရှိပါတယ်။သမရကိုပြည်သူလူထုကဟိုပြီးခဲ့တဲ့လပိုင်းဒီလောက်ထိကဒါသူ့ကိုထွက်ဖို့ဆိုပြီးတော့ဟိုတောင်းဆိုနေကြတာတွေရှိတယ်။မင်းကြီးကစပြီးတော့လွတ်တော်မှာဒီသမရကိုနှုတ်ထွက်ဖို့အတွက်ကိုဆွဆွဲပြစ်တင်မျိုးဆိုပြီးတော့သူတို့စတင်ပြီးတော့ဆောင်ရွက်လာတာရှိပါတယ်။ပြည်သူလူထုတွေကလည်းတော်တော်လေးဟိုအတန်ပူကျဲပေါ့ပြင်းပြင်းထန်ထန်တဲ့ကိုပဲဒီနေ့စစ်တမ်းတစ်ခုကဆိုလို့ရှိရင်ဒီလူ၁၀ယောက်မှာ9ယောက်ကသမရကိုနှုတ်ထွက်ဖို့ဆန္ဒရှိတယ်ဆိုပြီးတော့စစ်တမ်းတစ်ခုထွက်လာပါတယ
်။ဟုတ်ကဲ့
ဒါကြောင့်မို့လို့သမရနဲ့ဒီပဲပြည်သူလူထုလွတ်တော်ဒီအတိုက်ခံနေတဲ့ကတော့တော်တော်လေးပြင်းပြင်းထန်ထန်ရှုပ်ထွေးနေတဲ့အခြေအနေမှာရှိပါတယ
်။ဟုတ်ကဲ့ရှင်တောင်ကိုရီးယားမှာလုံခြုံရေးအခြေအနေကရောဘယ်လိုရှိပါလဲအခုလက်ရှိမှာ
။လုံခြုံရေးကတော့ဟိုမြင့်တော့မြင့်ထားတယ်ဒါပေမဲ့အေးချမ်းပါတယ်။အိုးဆိုရင်ဆန္ဒပြပွဲတွေမှာလည်းစူပူတာတွေခိုက်ရန်ဖြစ်တာတွေတော့မရှိပါဘူး Now, the child, the Lunu Yi, Pekka Levi, Lopimin Tender, Niko Tamu Rom, Shiva, who do the Uwe, who was Piosu Vilove, who Tami did the Wabe Shiva, who Sanabiara, the Lulalado, Pialu Yava.
Okay, sir. A cool lashi Tangoria, Cheniga, Setae, Tamaraya, Flutoya, Bono, Dinanga, Abia Mupede, the Tamaraya, the Rosio, Genia, like there, looks on Jaga, Democracy will change out there, looks on Mutukupine, Alongani, Bidoma, Taboma, we went on that Murishi, the Tiboma, Umin Boma, Bloomy Malaysia.
Hobari, Daro, Korean, and ye, Tinye, the Democracy, Nanga, the Maima, with a Yosue, Pipia, Pitelu, General Lenine. ตัวลูตัวน้องเนี่ยเลยที่รู้ว่าเจเจเป็นยังมีเงาอะไรอู้เต้ไม่จ่ายเลยไม่ดีนายไปแล้วเดี๋ยวไปที่ซูซี่เจ้ากาลีไปรอเปล่าอะไรที่ธรรมราชาที่จริงๆเจ้ากูไม่จริงๆเองที่ตัวรูปบ้ามาไม่ตีเกี่ยวว่าอู้ลูตัวสู้ไปแต่สุดท้ายเด็กเบก้าที่เสียใจเด็กผมมาป้าอู้ลูเปล่าเลยที่ไปก่อนแต่สุดท้ายดีอาก้าธรรมราชาตัวเอ็ดเวนดูเนื้อซูเน่เวดาวูเปล่าที่เด็ก
ชุดชิ้นใหญ่อะไรเด็ดด้วยอารมณ์อ่ะตัวนี้มีแต่บีโร่แต่อันตัวอ่ะชุดตัวเล็กดีท่าว่าแต่จำลูกเสียใจกันเลยเว้ยอเมริกาที่นี่ท่านเนี่ยสมัยตอนอยู่เมืองไทยเนี่ยที่นี่ที่นี่ลูกสองตัวเราตัวอย่างโอเคที่ตั้งกุริยาเสียใจประมาณยอตั้งกุริยาปีดูเรียตบ่อรักกับลูกมีอาชีพอะไรเช่นก็มาเลยบ้ามาบูมาเช็ดตัวมาปีบ่าวเสียใจบูสั่งจีนได้ทำอยู่รอจันทร์รูมาตัวอย่างว่าแต่ชุด
เดี๋ยวสิเด็กอะโอ้ดิโมเกรซิโอกาเกวีเรสุรามิวที่ยีราเรจันโอรุตุยาวะโอเคใช่โอเคเอ็มอาร์โรบลาวโชว์ทุยนี่เรื่องจันโอรุตีอาวุเดี๋ยวเป็นบ้าจันโอรุมีอะไรนี่ทำอาร์โรสิเด็กเนี่ยปีดูรูดูเนี่ยลดตัวเนี่ยปีพักอาชีพเดี๋ยวนี่ทำอาร์โรมาตุยาวะโอ้ดีตังกุริยาเอพีเจเนี่ยมาบีเอลัสิจงเนี่ยเรสิเด็กเอแข่งกันอาบอนอ๋อดิลูมิวเนี่ยมาเนี่ยเอเชนี่เนี่ยปัตตาปีโรอุ้งปอมาวนี่เนี่ยปลูมิวมาเชฟเ ီမှုကတော့ကျွန်တော်တို့တကယ်ကိုစံနမူနာယူသင့်ပါတယ်ဒါ professional setup ဆိုတဲ့အနေအထားကိုဖြင်းဖြင်းဆဆပြသလိုက်တာလို့ကျွန်တော်တို့မြင်ပါတယ်အဲဒီတောင်ကိုရီးယား setup ကတစ်ချိန်လုံးကတော့ဒါဆေးအနာရှင်တွေကိုထောက်ကမ်းပြီးတော့ဟလာဆေးအနာသိမ်းမှုတွေကိုဖြစ်ခဲ့တဲ့သမိုင်းတွေကိုဖျက်ဆီးခဲ့တော်လည်းပဲဒီကိစ္စမှာတော့လာဒီမိုကရေစီကိုခိုင်ခိုင်မာမာစောင့်ရှောက်တဲ့တကယ့် professional setup အဆင့်ကိုရောက်သွားပြီလို့ဒါကျွန်တော်တို့ပြောနိုင်ပါတယ်အာဒီတမရရဲ့ဒီအာနာလောဘကြီးမှုကိုအဲသူကကြားလီပြီးတော့တီတီငင်ငင်တဲ့တဲ့မမဝင်ထိမ့်ပိသွားတယ်လို့မှတ်ချက်ပြုနိုင်ပါတယ်ခင
်ဗျဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်ဆုံးအနေနဲ့ရောဒီတောင်ကိုရီးယားရဲ့ရှေ့နိုင်ငံရေးအုပ်ချုပ်ရေးအပြောင်းလဲဘာတွေဖြစ်နိုင်မယ်လို့ရောဥဝင်းပေါ်မှာဒီနေခဲ့တဲ့တောင်ကိုရီးယားတပ်တန်းတစ်လျှောက်လုံးမှာဘလို့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့ထင်ပါလဲ
ဟုတ်ကျွန်တော်နေခဲ့တဲ့ကာလအရဆိုရင်တော့ဒါကဟိုတတိယအကြိမ်မြောက်သမရတယောက်ပြုတ်ကြတာကိုကျွန်တော်တို့ကြည့်ရတော့မယ်လို့ဟိုခံစားနေရတယ်ပေါ့ဆိုတော့ပထမအကြိမ်မှာဒါသမရနုံမူရောင်ကိုဒီလွှတ်တော်ကနေပြီးတော့အတိုက်ခံပါတီကနေဖြုတ်ချတယ်အဲဒါပေမဲ့ပြည်သူလူထုကလက်မခံလို့သူကအာဏာပြန်ရခဲ့တယ်ပေါ့နော်ဒါဒုတိယအကြိမ်မှာတော့သမရဘက်ကွန်နေရဲ့ခြားစားမှုတွေကြောင့်လွှတ်တော်ကနေပြီးတော့ဖြုတ်ချတယ်ပြည်သူလူထုကလည်းပဲတောင်းဆိုပြီးတော့ဖြုတ်ချခဲ့ပြီးတော့သူကတော့ပြုတ်ကြသွားခဲ့အခုအကြိမ်မှာလည်းပဲဒီသမရရုံးစော်ရော်ရဲ့အခြေအနေကဒီလိုမျိုးစစ်အုပ်ချုပ်ရေးကိုကျင့်သုံးမယ်လို့ကြေညာလိုက်တာကတော်တော်ဆိုးရွားတဲ့သူ့အတွက်ပေါ့နော်တော်တော်ဆိုးရွားတဲ့အခြေအနေကိုရောက်သွားတယ်။သူ့ရဲ့အတွင်းလူတွေဖြစ်တဲ့ဝန်ကြီးတွေအရာရှိအဆင့်မြင့်အရာရှိတွေကအစားနှုတ်ထွက်ကုန်ကြတဲ့အဆင့်ကိုရောက်သွားတဲ့အတွက်သူကဟိုသမရတယောက်တည်းထီးထီးကြံနေသလိုဖြစ်သွားတဲ့အခါကျတော့အဲဒါကပြုတ်ကျသွားနိုင်တဲ့အခြေအနေအထိဖြစ်နိုင်တယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။ဒါတို့တော့လေသူတို့ဘလူးများပြန်မလဲပြီးတော့ထိမ့်သိမ်းကြမလဲဆိုတာတော့ကျွန်တော်တို့စောင့်ကြည့်ရပါမယ
်။ဟုတ်ကဲ့ပါရှင်အခုလိုမျိုး view ကိုအချိန်ပေးပြီးတော့ဖြည့်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လည်းဖြည့်ချခွင့်ရတဲ့ကျေးဇူးတင်ပါတယ
်။မဆုမုံဆက်သွယ်မေးမြန်းကြတာပါ။ view ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာဆိုင်ရာသတင်းဆောင်ပါတပုတ်ကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းသားအဖွဲ့တွေပေါ်မှာတရုတ်နိုင်ငံရဲ့ဖိအားကအမြင့်ဆုံးအဆင့်ကျရောက်နေပြီမဲ့အာရခတ္တတော် AA နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ရုပ်အပေါ်တက်ရောက်မှုမှာတော့အကန့်အသတ်ရှိတယ်လို့နိုင်ငံရေးသူတွေသူတွေက VA ကိုပြောပါတယ်တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်ပေးမှုကတဆင့်စစ်ကောင်စီနဲ့ငင်းချင်ရေးဆွေးနွေးဖို့မြောက်ပိုင်းညီနောင်တိုင်းရင်းသားနှစ်ဖွဲ့ကဇက်တိုက်ထုတ်ပြန်လာပြီးနောက်ဆက်တွဲမှာဖိအားနဲ့တည်ဆောက်မဲ့မြမငင်းချင်ရေးအလားအလာကိုကိုငင်းချင် AA စူးစီးတင်ပြထားပါတယ်ခင်ဗျာ
အလားတိုင်းစစ်ကောင်းဆောင်ဗိုလ်ချုပ်မွေးမြောင်လိုင်ရင်တို့မှစောပိုင်းကသွားခဲ့တဲ့တရုတ်ပြည်ခီးစင်ပြီးမှတော့ရောက်ပိုင်းညောင်မာမိတ်အဖွဲ့တွေကတောင်း PNL နဲ့ကိုကတ် MND အဖွဲ့တွေကတရုတ်အကူအညီနဲ့ဆွေးနွေးညှိနှိုင်းမှုဆန္ဒရှိကြောင်းဇက်တိုက်ထုတ်ဖော်လာကြပါတယ်။နိုဝင်ဘာ25ရက်မှာတအန် TNL အဖွဲ့ကတရုတ်အစိုးရရဲ့နေဆက်တင်ရေးကြိုးပမ်းချက်တွေကိုလေးစားအသိမှတ်ပြုတယ်ဆိုပြီးခရစ်စုံဆွေးနွေးစကြေညာပါတယ်။အဲဒီနောက်တပတ်ကျော်ကြာဒီဇင်ဘာ3ရက်မှာ MNDA ကိုကတ်အဖွဲ့ကလည်းတရုတ်အစိုးရရဲ့ဂျာဝင်ဖြန့်ပြေမှုအောက်မှာသူတို့တင်ထားတဲ့အရင်စစ်ကောင်စီရဲ့ရှေ့မြောက်တိုင်းစစ်တပ်နဲ့ချုပ်ဖြစ်ခဲ့တဲ့လာရှိုးမျိုးကိစ္စပါဝင်ကိစ္စချက်တွေမှာတွဲဆုံဆွေးနွေးတဲ့နည်းနဲ့ဖြေရှာမယ်လို့ကြေညာလာတာပါဒါဟာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံလူထုထိခိုက်မျက်နှာမြင်ရတာတွေကိုငဲ့ညာလို့ဆိုပြီး TNL ရဲ့ထုတ်ပြန်ချက်မှာဖော်ပြထားသလို MNDA ကလည်းဝေဟင်နဲ့မြေပြင်ကစစ်ကောင်စီရဲ့ထိုးစစ်ဆင်နေရတယ်ကိုရက်ရမယ်လို့တောင်းဆိုထားပေမဲ့တရုတ်နိုင်ငံဘက်ကနေဆက်တလျှောက်ကုန်သွယ်ရေးတားမြစ်တာပါဝင်ဖိတ်ဆိုဖိအားပေးချက်တွေကိုတော့ဖော်ပြမထားပါဘူးလုံညိုရင်ကြောင့်အမီမဖော်လို့တဲ့နိုင်ငံရေးအထူးပြုပါရကူဘွဲ့ချမ်းပြုသူတည်သူတူကတော့တရုတ်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါ်ဖိအားပေးနေတာကလက်တလောကာလာတွေမှာအပြင်းထန်ဆုံးကြက်ရောက်နေတယ်လို့ VOA ကပြောပါတယ်။ဝိုင်းရင်မြန်မာနိုင်ငံရေးသူတည်သူဥပန်းဆုံးနိုင်ငံကတော့တရုတ်ရဲ့တိုင်းရင်းသားအဖွဲ့တွေပေါ်တစ်ဖက်သက်ဖိအားပေးလာတာပါဝင်ပြောင်းလဲလာနေတဲ့ရည်တည်ချက်ကအာဏာသိမ်းစစ်ကောင်စီစန့်ကျင်ရေးတော်လှန်ရေးအားစုတွေရဲ့အောင်ပွဲအချိန်ကိုကြောက်လို့ရှုမြင်ပါတယ်
။ချမ်းမြောက်စီးစမငင်းရဲ့အောင်ပွဲတွေအဲ့ဒါတမိုင်းမှမကြုံဘူးတော့အောင်ဘွေရရရှိလာမှုကနောက်ဆုံးဒီရှိမြောက်ကကျွန်တော်တို့ရမခထနာကျုပ်ကြဆုံးတော်တဲ့အစဉ်တည်းတွေ့လာတဲ့အခါမှာစစ်ကောင်စီအနေနဲ့ဒီစစ်ပွဲမှာဆက်လက်ပြီးရည်တည်နိုင်ဖို့အတွက်အခက်အခဲရှိတယ်။အဲ့ဒီသဘောပေါက်မှုပုံမှာစစ်ကောင်စီယူလဲသွားဖို့မဖြစ်ဘူးဆိုတဲ့အမြင်တရုတ်ကစိုက်ထုတ်လာပါတယ်
။တရုတ်ပြည်ခီးစဉ်ပြီးနိုဝင်ဘာ19ရက်ကကျင်းပတဲ့စစ်ကောင်စီအစည်းအဝေးမှာသူတို့ပေါ်တရုတ်နိုင်ငံကပြပြသွားသားထောက်ခံနေကြောင်းအထင်ရှားတွေ့မြင်ခဲ့ရတယ်လို့စစ်ကောင်းဆောင်ကထုတ်ဖော်ပြောပါတယ်။ဝိုင်းရင်တရုတ်မြန်မာပြည်နဲ့နိုင်ငံရေးလေလာသူဒေါက်တာလှကျော်စောကလည်းတရုတ်ရဲ့ဖိအားပေးချက်ကတော့နှစ်ဖက်စလုံးကိုဖြစ်တယ်လို့ယူဆပါတယ်
။တကယ်တော့တရုတ်ကဘက်ဆောင်ကိုဖိအားပေးနေတာပဲစစ်တပ်ကလည်းဖိအားပေးနေတာပဲနော်။အဲတော့တရုတ်ရဲ့ဗျူဟာကအာအာရှနိုင်ငံ၁၀နိုင်ငံလုံးပါတယ်။ဒီဟိုနည်းကြီးတစ်ခုဖြစ်အောင် supply chain ကြီးတစ်ခုလုံးဖြစ်အောင်ပြူစားနေတာပဲ။အဲ့ဒီမှာဗမာပြည်ကတည်ငြိမ်အေးချမ်းဖို့အတွက်တွန်းတွန်းတိုက်တိုက်လုပ်နေတာ
။သုတေသနအဖွဲ့ရဲ့လေလာချက်တွေမှာလည်းတရုတ်ရဲ့ Facebook အရေးယူမှုကတိုင်းသားအဖွဲ့တွေကိုစစ်ရေးအရာရောနိုင်ငံရေးအရာပါအားနည်းသွားစေပြီးစစ်ရဲတောင်းဆိုချက်တွေကိုမဖြစ်မနေလိုက်ရောဖို့လာလာပိုများလာစီတယ်လို့ထောက်ပြကြပါတယ်။ဥတန်းဆုံနိုင်ကတော့နေဆက်ကနောက်ထပ်အင်အားကြီးတစ်ဖွဲ့ဖြစ်တဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ပေါ်မှာလည်းမတူတဲ့အတိုင်းအတာနဲ့တရုတ်ရဲ့ဖိအားတွေကြောက်ရောင်နေတယ်လို့ထောက်ပြပါတယ
်။ဒါအသိပ္ပယ်ကိစ္စတင်ဆောင်ဟိုကျန်တဲ့ညီနောင်သုံးပေါ်တော့မပေါ်လျော်မိပဲ KIA ပေါ်လဲကျွန်တော်တို့ပရက်ရှာပေးတာတွေတွေ့ပါတယ်။နောက်နေဆက်တွေကကုံသွေးထွက်ပေါက်ဒီအားလုံးကိုလည်းပေးတဲ့ကိစ္စတွေလုပ်ပါတယ်ပြည်သူလူထုရဲ့နေထိုင်စားသောက်မှုကနေစပြီးတော့ဆက်လက်နဲ့ပစ္စည်းထုတ်လုပ်မှုတွေလိုအပ်တဲ့ကုန်ကြမ်းတွေတင်သွင်းမှုကိုလုံးဝရဆိုင်ပြလိုက်တဲ့အနေအထားတွေရှိပါတယ
်ဒါပေမဲ့ KIA ကလက်ရှိအချိန်ထိစစ်ကောင်စီကိုဆက်တိုက်နေတာပါတရုတ်စီးပွားရေးလုပ်ငန်းတွေအတွက်ရေးပါတဲ့မြေရှားတပ်ထုတပ်ဖွဲ့ရေးလုပ်ငန်းတွေအခြေတရာခြေဖွေပန်ဝါဒေသအပါအဝင်နေဆက်တစ်လျှောက်ကချက်ချာကြတဲ့စီးပွားရေးနဲ့ကုန်သင်းနေရာတွေကိုသိမ်းပိုက်ထားတယ်လို့နေဆက်နဲ့မိုင်50လောက်အကွာမှာရှိတဲ့အမော်လူမြို့ကြီးထိ KIA ထိုးစစ်ကရောက်လာနေတာပါဒေါက်တာလှကျော်စောကတော့ KIA ဟာမြေရှားတပ်ထုတိုက်တွေကိုထိန်းချုပ်ထားလို့သူ့မှာတရုတ်နဲ့အပေးအယူလုပ်နိုင်တဲ့ပါဝါရှိတယ်လို့ထောက်ပြပါတယ
်သူကမြေရှားဒေသမြေရှားဟိုခုနှစ်နေထွက်တဲ့ဒေသကိုဟိုကင်လိုက်နိုင်တဲ့အခါကျတော့တကားလေဟိုခုနှစ်နေပိတ်ထားတာတော့ဟုတ်တယ်တရုတ်ကဖွင့်ခိုင်းမယ်မလဲ KIA ကမဖွင့်ဘူး KIA ကပြောတာကြံတဲ့ဟာတွေအားလုံးဖွင့်ပေးရမယ်ပေါ့ဗျာအဲ့ဒီနေရာမှာရှိတဲ့ဟာတွေအားလုံးဖွင့်ပေးရင်တော့သူလည်းဖွင့်ပေးမယ်ပေါ့ဒါတော့အလဲအလှယ်လုပ်နိုင်တာဒါရှိတယ်လေ
ဒါပြင်တရုတ်ဖီအားကမြောက်ပိုင်းမြန်မာဖွဲ့ဝင်အာခတ်တတော် AA ပေါ်မှာလဲတက်ရောက်မှုကွဲပြားနေတယ်လို့လေလာသူနှစ်ယောက်စလုံးကရှုမြင်ကြပါတယ်ပထဝီဝင်ကွာဝေးစစ်ရေးနဲ့စူပါရေးတီးခြားရပ်တည်နိုင်မှုအနေထားကြောင့်တရုတ်နိုင်ငံက AA ပေါ်မှာသတိကြီးကြီးနဲ့ချဉ်းကပ်နေတယ်လို့ဦးတန်းစိုးနိုင်ငံလဲထောက်ပြပါတယ
် AA ပြဿနာကတရုတ်တွေပို့ပြီးတော့ခက်ခဲရှုပ်ထွေးပါတယ်ဘာကြောင့်လဲဆိုတော့သူ့ရဲ့ယင်းညုံနံမှုအကျိုးစီးပွားအများစုဟာဒီရခိုင်ပြည်နယ်တောက်ဖြူမှာရှိနေတော့ကျုံနယ်လဲတော့ကျွန်တော်တို့ကီလိုမီတာ1000လောက်နော်ဝေးတဲ့ဆက်ဆံရေးအမြင်ရထားရှိနေတဲ့ အပြင်တရုတ်နဲ့မဆက်ဆံလဲဒါတနည်းပြောလို့ရှိရင်တရုတ်ရဲ့ဒီဘက်ပြိုင်ပွဲအိန္ဒိယကကျွန်တော်တို့ဆက်ဆံမဲ့သဘောရှိပါနောက်ဘင်္ဂလားဒေ့ရှ်ကလည်းပူးပေါင်းဆောင်ရွက်လာနိုင်တာတွေရှိပါတယ်ပြောရလို့ရှိရင်ဒီအိန္ဒိယကတရုတ်ဒီအိန္ဒိယကတရုတ်ပြည်ဒီဩဇာလွှမ်းမိုးမှုကကင်းလွတ်ရုံနဲ့မကဘူးသူကတိကျရည်တည်နေတဲ့စီးပွားရေးနဲ့စီးရေးအနေအထားတွေပါချိန်နေတဲ့အောက်မှာအင်းနဲ့ပတ်သက်တဲ့ကိစ္စကိုတရုတ်ကအထူးတင်ထားကြင်တွေနေရတာဖြစ်ပါတယ
်တရုတ်နိုင်ငံကတော့တိုင်းရင်းသားအဖွဲ့တွေရဲ့တွစ်ဆုံဆွေးနွေးရေးထုတ်ပြန်ချက်တွေကိုကြိုဆိုပြီးတော့မြန်မာပြည်မြောက်ပိုင်းကဖြစ်ပေါ်တိုးတက်မှုတွေကိုအမြဲမပြတ်စောင့်ကြည့်နေတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရကဒီဇင်ဘာ4ရက်မှာထုတ်ပြန်ခဲ့ပြီးတော့တရုတ်အကျိုးစီးပွားတွေကိုကာကွယ်ဖို့ထပ်မံသတိပေးကာမြန်မာနိုင်ငံမြောက်ပိုင်းကငြိမ်းချမ်းရေးဖြစ်စဉ်တွေမှာဆက်လက်အကူအညီပေးသွားမယ်လို့ပြောထားပါတယ်ခင်ဗျာ
။ကိုရင်းချမ်းအေးတင်ဆက်ပေးကြတာပါ။အခုတော့ရခိုင်ဘက်ကစီရီသတင်းတပုတ်ကိုဆက်ပြီးတော့ပြောပြပေးပါမယ်။စီရီပြည်ပခပြင်းထန်နေတဲ့ရခိုင်ပြည်နယ်ကိုအင်အားဖြစ်တင်းဖို့သွားတဲ့စစ်ကောင်စီရင်တန်းကိုဂျားဖြတ်တိုက်ခိုက်ခံရတာကြောင့်ထိခိုက်တိုက်ဆုံမှုရှိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စီရီတက်မှပြီးတော့တိုက်ပွဲတွေရှိနေတဲ့အန်ဗဒန်လမ်းပိုင်းအခြေအနေသတင်းပေးပို့ချက်ကိုကိုညာဝင်းအောင်တင်ပြထားပါတယ်ခင်ဗျာ။
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအင်အားဖြည့်တင်းမှုထွက်လာကြတဲ့စစ်ကောင်စီရင်တန်း၃တန်းကိုအမ်ဘရန်လမ်းပိုင်းလင်းတဲရွာနဲ့စွန်တက်ရွာကြားမှာကာကွယ်ရေးတပ်ဖွဲ့တွေကဒီဇင်ဘာ၄ရက်မှာမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။မိုင်းဆွဲတိုက်ခိုက်မှုကြောင့်စစ်တပ်ရင်၂စီးပျက်စီးသွားပြီးတေဆုံးတာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ဖြစ်တဲ့လူထုတော်လှန်ရေးမဟာမိတ်အင်အားစု PRA မကွေးရဲ့စီရေးတာဝန်ခံကိုနောင်သူရင်ကပြောပါတယ်။
လုံးလုံးကြီးပါလာတယ်ပြီးတော့ဒီရိခါလေးနည်းနည်းခဲရလို့ပါလာတယ်ပေါ့နော်အဲအဲ့ဒါအခုကျွန်တော်တို့ဒီလင်းတဲရွာနဲ့ဆွန်တဲရွာကြားပေါ့နော်အဲဒီနေရာမှာကျွန်တော်တို့ဟိုမိုင်းဆင်ပြီးတော့အတင်းဆောင်တူပြီးတော့ကျွန်တော်တို့တိုက်ခိုက်ခဲ့တယ်အဲ့မှာနှစ်စီးကတော့မိုင်းတွင်နဲ့ဝင်လာတယ်ပေါ့နော်ကားနှစ်စီးကတော့ဟိုရှစ်စစ်တွားလို့မရအောင်တော့ပျက်စီးသွားတယ်အဲ့အဲ့တိုက်ပွဲမှာတော့ကျွန်တော်ပြင်းပြင်းလို့ပြောရမှာပေါ့နော်ကိုရောက်တော့အဲရန်ပကနဲ့ကြာသွားတာရှိတယ်အဲဒီကျွန်တော်တို့တပ်ဖွဲ့ဝင်တွေကတော့ဟိုဒေကင်းစွာနဲ့ပြန်ပြီးတော့ဒါဆုတ်ခွာနိုင်ခဲ့တယ်ပေါ့လေဟုတ
်အခုလိုတိုက်ခိုက်ခံရတဲ့ရင်းတွေဟာစစ်ကောင်စီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအင်အားရိတ်ခါဖြည့်တင်းပြီးရခိုင်ပြည်ထွက်ပေါက်တစ်ခုဖြစ်တဲ့အမ်ဗရန်လမ်းပိုင်းကိုနယ်မြေဆိုးမှုဖို့ဆေးလွတ်တဲ့စစ်ရင်နန်းဖြစ်တယ်လို့ကာကွယ်တပ်ဖွဲ့တွေဘက်ကပြောပါတယ်နိုဝင်ဘာလ23ရက်နေ့ကလည်းနယ်မြေဆိုးမှုရေးအတွက်စစ်ကြောင်းထိုးလာတဲ့စစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေကြား9နိုင်ကြာတိုက်ပွဲပြင်းထန်ခဲ့ပါတယ်အဲ့ဒီတိုက်ပွဲမှာလဲစစ်တပ်ဘက်ကတေဆုံထိခိုက်တာတွေရှိပြီးနောက်ဘုံဘောကြေးရွာကလူနေအိမ်တွေကိုမီးရှို့ခဲ့လို့နေအိမ်60နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ကိုနောင်သူရင်ကပြောပါတယ
်။အဲ90လေပေါ့နော်။အဲတချောင်းအဲ90ကသူက2နေရာကနေသူဖြန့်ပြီးတော့လာတယ်။အဲအဲ့ချိန်မှာကျွန်တော်ဒီလုံကျွင်းတင်းမုံအနေနဲ့ပြေးပြီးတော့စတင်ပြီးတော့ဟိုဖြည့်ပြီးမှုဖြစ်တယ်ပေါ့နော်။အဲတဆင်ရင်းနေတိုးလာတဲ့အတွက်အဲကျွန်တော်တို့ဟိုပြန်ဆုတ်ခဲ့ရတဲ့အခြေအနေမျိုးပေါ့နော်။အဲတိုက်ပွဲတော့ကျွန်တော်9နိုင်ဝင်နေလောက်ကြာခဲ့တယ်။အဲ့ဒီတမှာရန်သူဘက်ကတော့ကျွန်တော်ညင်14ရောက်လောက်ကြာဆုံးခဲ့တဲ့ဟာကိုကျွန်တော်ညင်ခဲ့ရတယ်ပေါ့လေဟုတ်ကျွန်တော်တိုက်ပွဲပြီးအဲကျွန်တော်တို့ပြန်ဆုတ်တဲ့အချိန်မှာအဲရန်သူကစာပြီးတော့အဲမီရှိုးတဲ့အခြေအနေမျိုးဖြစ်သွားခဲ့တယ်ခေါ့အဲအင်ဂျီကတော့60ဝန်းကျင်လောက်တော့အဲအရှုခံလိုက်ရတယ်ခေါ့ဟုတ
်အမ်ဗဒန်လမ်းပိုင်းမှာစစ်ကောင်စီကင်းစခန်းနေရှိပေမဲ့လမ်းပိုင်းနေရာတချို့ကိုကာကွယ်ရေးတပ်ဖွဲ့တွေကထိန်းချုပ်ထားပြီးစစ်တပ်ရင်နန်းတွေကိုမကြာခဏမိုင်းဆွဲခြုံကိုတိုက်ခိုက်နေတာပါပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကလည်းအနောက်ပိုင်းတိုင်းစစ်တပ်နာချုပ်ကိုစစ်ကူသွားတဲ့စစ်ရင်နန်းတွေတိုက်ခိုက်ခံရပြီးစစ်ကောင်စီတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့တယ်လို့လူထုတော်လှန်ရေးမဟာမိတ်အင်အားစုကသတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
VOA ရဲ့တောက်ကြနေမနက်ခင်းပထမပိုင်းအစီအစဉ်တွေကိုဒီမှာပဲရပ်နားပြရစီခင်ဗျာဆက်လက်ထုတ်လွှင့်မယ့်ဒုတိယပိုင်းမိနစ်30မှာတင်ဆက်သွားဖို့အစီအစဉ်ထားတဲ့အပတ်စဉ်ကဏ္ဍတွေကိုကျူရူဆလောင်းကနေလူမှုမိတ်ဆွေရုပ်သံလိုင်းကကြည့်ရှုနိုင်တဲ့အပြင် Facebook နဲ့ YouTube လူမှုကွန်ရက်တို့ကနေလည်းထုတ်လွှင့်ခြင်းတဲ့ကြိုင်နဲ့တိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါလားခင်ဗျာ
View American တဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် View American ခင်မနေ့6နိုင်ကနေ6နိုင်ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40ဖြူရညာချင်းည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ1925နဲ့30ပထမပိုင်းနာရီဝက်နဲ့စနေတင်းငွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်းဖြူရမြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ6ရက်တောက်ကြမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာအခုဒုတိယပိုင်းမိနစ်30မှာတော့တောက်ကြနေ့တိုင်းတင်ဆက်ပေးနေကြဥောင်းခင်ရဲ့မြမရေးသုံးသက်ချက်တိုင်းရင်းသတင်းလော်နဲ့ကျမ်းမာရေးစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့ဥောင်းခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်နဲ့စပါမယ်မွတ်စလင်ပြည်ထောင်စုကိုစစ်ကောင်စီမပါဘဲနဲ့ဖြည့်ရှင်းဖို့ရခိုင်အမျိုးသားအဖွဲ့ချုပ်ကကြိုးပမ်းနေပေမဲ့စစ်ကောင်စီကတော့ Ranger လက်နက်ကင်တွေနဲ့လက်တွဲပြီးတော့အာရခတ်တပ်တော်ကိုတိုက်ခိုက်နေကြောင်းဥအောင်ခင်ကဒီစပတ်မှာတင်ပြထားပါရခင်ဗျာ
ရခိုင်ပြည်နယ်ဘူတိတောင်မြို့နယ်မေယူတောင်တန်းကအာစာခေါ်အာရကန် Ranger ကဲတင်ရေးတပ်ဖွဲ့စခန်းချတဲ့နေရာတွေကိုအာရခတ်တပ်တော်ကတိုက်ခိုက်သိမ်းပိုက်တဲ့အခါမှာစစ်ကစတပ်ကထုတ်ပေးထားတဲ့လက်နက်ခဲယမ်းတွေကိုရရှိကြောင်းအောက်တိုဘာ23ရက်နေ့ထုတ်အေယာဝတီသတင်းစာဆောင်မှာပေါ်ပြပါတယ်။ဒီခိုင်ပြည်နယ်မှာအာရက်ခတ်တပ်တော်အောင်ဝဲခံမင်းအလားအလာများလာတဲ့အခါတချိန်ကရန်သူလိုသဘောထားခဲ့တဲ့ရိုဟင်ဂျာလက်နက်ကင်တပ်ဖွဲ့တွေကိုလုပ်ပေါ်ကင်ဘက်အဖြစ်စစ်ကောင်စီကတတ်မှတ်လာတာတွေ့ရပါတယ်။ RSO ခေါ်ရိုဟင်ဂျာသွေးစည်ရေးအဖွဲ့နဲ့ ARA ခေါ်အာရကန်ရိုဟင်ဂျာတပ်ကိုလည်းစစ်ကောင်စီကလက်နက်တပ်ဆင်ပေးပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ရိုဟင်ဂျာလက်နက်ကင်တပ်ဖွဲ့တွေရဲ့ဘုံရန်သူဟာအာရက်ခတ်တပ်တော်ဖြစ်နေပါတယ်။အာရက်ဆိုရိုဟင်ဂျာသွေးစည်ရေးတပ်ဟာဘုံနယ်ဝင်းရဲ့မဆလာခေတ်ကလေးကလက်နက်ကင်ပြီးမောင်တော်မြို့နယ်ကရဲကင်းစခန်းတွေကိုတိုက်ခိုက်လေရှိပါတယ်။နောက်ပိုင်းပြောက်ွယ်သွားပြီးစစ်ကောင်စီတက်လာမှပြန်ပေါ်လာပါတယ်။ရိုဟင်ဂျာလက်နက်ကင်တွေဟာနေဆက်ဒေသမှာငွေညစ်ကျင်းကျောက်ပြန်ပေးဆွဲဖမ်းဆီးတပ်ဖြတ်စသဖြင့်ရာဇဝတ်မှုမျိုးစုံကျူးလွန်ပါတယ်အခုတော့ရိုဟင်ဂျာလက်နက်ကင်၃ဖွဲ့နဲ့စက္ကစတပ်တို့ပေါင်းစည်းသွားတဲ့သဘောဖြစ်ပါတယ်ဘူတိရောင်ကိုအာရက်ခတ်တပ်ထိုးစစ်ဆင်ရင်စက္ကစနဲ့ရိုဟင်ဂျာပူးပေါင်းခုခံဖို့စက္ကစတပ်ရင်းမှုဗိုလ်မှူးလှိုင်ဝင်းထွန်းကရိုဟင်ဂျာတပ်ဖွဲ့ကို2024မတ်လမှာဆက်သွယ်ခဲ့တယ်လို့ဆိုပါတယ်ဘူတိတော်မောင်တော်နဲ့မေယူဒေတာဟာမွတ်စလင်ပိုင်ဖြစ်လို့အာရက်ခတ်တပ်ကိုနိုင်ရင်ရိုဟင်ဂျာတပ်ဖွဲ့တွေအုပ်ချုပ်တဲ့ဒေတာဖြစ်သွားမယ်လို့စက္ကစတပ်ကမဲလုံးပေးကြောင်းဒေတာကံတွေက DMG သတင်းဌာနကိုပြောပါတယ်စက္ကစပြောတာကိုရိုဟင်ဂျာလက်နက်ကိုင်နဲ့မွတ်စလင်အချို့ကယုံကြည်တဲ့အတွက်ပူးပေါင်းလိုက်တာဖြစ်ပါတယ်စက္ကစနဲ့ပူပေါင်းပြည့်တဲ့အခါမှာရိုဟင်ဂျာလက်နက်ကင်တွေကလွတ်လပ်စွာလှုပ်ရှားသွားလာဝင်ရတယ်လို့သိရပါတယ်။စက္ကစနဲ့ရိုဟင်ဂျာတပ်အပြန်အလှန်ပြစ်ခတ်တာမျိုးမလုပ်ဖို့နားလည်မှုယူပြီးဘူးတိတော်မောင်တော်ပြည်သူ့အိုးအိမ်တွေကိုမိရှုဖျက်ဆီးလွတ်ရက်ပါတယ်။ဒါကိုအာရက်ခတ်တပ်ရဲ့လွတ်ရက်အဖြစ်ပြပရောက်ရိုဟင်ဂျာတွေကဆွဆွဲဝါဒပြန့်ညာပါတယ်။ဂျပန်စစ်တပ်ဝင်လာတာကိုမခုခံနိုင်လို့1942မှာအိန္ဒိယကိုဆုတ်ခွာသွားတဲ့အင်္ဂလိပ်စစ်တပ်ဟာဘူးဒီတော်မောင်တော်ကဘင်္ဂလီတွေကိုလက်နက်တပ်ဆင်ပြီးမူဂျာဟစ်တပ်ကိုဖွဲ့စည်းခဲ့ပါတယ်။အာရက်ခတ်တပ်တော်ကမနိုင်နိုင်တဲ့စက္ကစဟာရိုဟင်ဂျာတွေကိုလက်နက်တပ်ဆင်ပြီးအာသစ်လောင်းပြန်ပါတယ်။ဘင်္ဂလီမွတ်စလင်တွေကိုအင်္ဂလိပ်ကိုလိုနီအစိုးရကအတုံးချခဲ့တယ်လို့စက္ကစကလည်းအတုံးချနေတာဖြစ်ပါတယ်စက္ကစနဲ့ရိုဟင်ဂျာတပ်ဖွဲ့အကျိုးတူပူးပေါင်းနေတော့စက္ကစကိုအမြင့်ပြဖို့လက်နက်ကင်နဲ့မွတ်စလင်တပ်ဖွဲ့လည်းရှိနေပါတယ်ဒါပေမဲ့ဒီမွတ်စလင်လက်နက်ကင်အဖွဲ့ကတော့သတင်းနိုင်တိုင်း KNU တပ်မဟာ၄နယ်မြေကမွတ်စလင်တပ်ခွဲဖြစ်ပါတယ်အင်အား130လာရှိတဲ့တပ်ခွဲ3အဖြစ်လူသိများပါတယ်စစ်ဝတ်စုံမှာ KNU အမှတ်တရစိတ်တပ်ဆင်ထားပေမဲ့အင်ဂျီအိမ်မှာလာကြတဲ့ကျေစစိတ်အမှတ်သားရှိပါတယ်။ဗမာနိုင်ငံလုံဆိုင်ရာမွတ်စလင်လွတ်မြောက်ရေးတပ်မှပါဝင်တဲ့တင်ကေတာဖြစ်ပါတယ်။တိုင်းရင်းသုံးကမွတ်စလင်စစ်သည်တွေဟာအာရဗ်ပါရှားနဲ့အိန္ဒိယကုံတွေတွေကဆင်းသက်လာသူတွေဖြစ်ပြီးမြန်မာလူမျိုးအချို့လည်းရှိကြောင်းသိရပါတယ်။ဗ မော်ရမြိုင်က1983မွတ်စလင်စန့်ကျင်ရေးအတီးကြုံကြောင့်ထွက်ပြေးလာတဲ့ဒုက္ခတဲ့တစုကကော်တူလေးမွတ်စလင်လွတ်မြောက်ရေးတပ်ကိုတီထောင်တာဖြစ်ပါတယ်မွတ်စလင်တပ်ခွဲ3ရဲ့ထူးခြားချက်တစ်ခုကဗုဒ္ဓဘာသာနဲ့ခရစ်ယာန်ဘာသာဝင်တွေလည်းပါဝင်နေတာဖြစ်ပါတယ်။စက္ကစရဲ့စစ်မှုထမ်းဥပဒေကိုတင်းရှောင်လာတဲ့မွတ်စလင်လူငယ်အချို့လည်းလာရောက်ပူးပေါင်းကြပါလေ။မွတ်စလင်လွတ်မြောက်ရေးတပ်ဦးဖွဲ့စည်းစဉ်ကသင်တန်းသား200ကျော်ကို KNU ကစစ်တင်တန်းပေးပါတယ်။ဒါပေမဲ့ဆွန်နီနဲ့ရှီးယားမွတ်စလင်ဂိုင်းကောင်းဆောင်တွေအကြအငင်းပွားလို့တပ်ဦးဟာအစိတ်စိတ်အမှားမှားကွဲသွားပါတယ်။ဒါကြောင့်စစ်တီတွေဟာတင်းနိုင်တိုင်းကိုပြောင်းရွှေ့ပြီးဂိုင်းကနကင်းတဲ့ကော့တူလီမွတ်စလင်လွတ်မြောက်ရေးတပ်ကိုမိမိတို့သဘောအလျောက်ဖွဲ့စည်းလိုက်တာဖြစ်ကြောင်းသိရပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေကိုတော့စစ်ဘူထမ်းဘူအတင်းအဓမ္မစစ်တင်တန်းတက်ခိုင်းပြီးတိုက်ပွဲဝင်ခိုင်းနေပါတယ်။အာစာခေါ်ရိုဟင်ဂျာလက်နက်ကင်ဟာစက္ကစနဲ့လက်တွဲပြီးတောင်းကြနေတဲ့အတွက်ဒေသကမွတ်စလင်တွေအတွက်ရန်သူလိုဖြစ်နေပါတယ်။ဒါပေမဲ့အာစာကိုထောက်ခံအားပေးသူမောင်တွန်းနဲ့ဘင်္ဂလားဒေ့ရှ်နေဆက်တွေမှရှိနေသေးပုံရပါတယ်။အရက်ခတတ်တော်နဲ့ရခိုင်အမျိုးသားအဖွဲ့ချုပ်ကတော့အလုံးပောင်ဝင်တဲ့အုပ်ချုပ်ရေးတည်ဆောင်ပြီးမွတ်စလင်ပြည်ထနာကိုဖြည့်ရှင်းဖို့ကြိုးပမ်းနေကြောင်းနိုဝင်ဘာ3ရက်နေ့ထုတ် DMG သတင်းမှဖော်ပြထားပါတယ်ခင်ဗျာ
။အပစင်တင်ဆက်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရပါဘော။ခုတခါတော့ကိုဝင်းမင်းတင်ဆက်ပေးနေကြကျမ်းမာရေးအစီအစဉ်အလှည့်ပါမစားသင့်တော့တဲ့အသင်စားစားတော့ကုန်တွေကိုစားမိပြီးတော့နေမကောင်းဖြစ်နိုင်တယ်ဆိုတာကိုသတိပြုတင်တယ်လို့အာဟာရပညာရှင်တွေကပြောပါတယ်ဘယ်လိုနေမကောင်းတာတွေဖြစ်နိုင်ပါသလဲမဖြစ်အောင်ကဘယ်လိုသတိထားသင့်ပါသလဲနယူးယောက်စားအာဟာရပညာရှင်နဲ့ပြည်ပဆိုင်ရာအစားအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မာချူကိုကိုဝင်းမင်းကဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာတင်ဆက်ထားပါတယ်ခင်ဗျာ
โอเคปมุขดอกเตอร์ขมาเจอครับเนี่ยเราอติญสากုံတွေด้วยเนี่ยกินเยตรีปิพมจาเกงก็อเมริกันโกမြန်မာကနေတရားဝင်တင်သွင်းတာမဟုတ်တာအတွက်မြန်မာစားကုံတချို့ကိုတရီပေးစာထွက်လာပြီးဒီအမေရိကန်ရောက်စားသုံးသူတွေဘယ်လိုစားတဲ့လှုပ်ဆောင်တင်တာနဲ့နောက်အမေရိကန်မှာအပြင်ပေါ့เนาะအားလုံးအတွက်ဒီအติญสากုံတွေเนี่ยပတ်သက်ပြီးတရီထားကြည့်ရှုစစ်ဆေးစရာတချို့ကိုပြီးခဲ့တဲ့ဘက်တွေကပြောပြီးมาဒီတစ်ပတ်တော့ဆံမရေးနောက်ထပ်တရီထားတင်တဲ့ဒီအသင်စားကုန်ဆိုင်ရာအန်ဒီရရှိနိုင်တာကိုဆက်ပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆင်မကြီ
းဒီမှာလူတွေအကုန်လုံးကြိုက်တဲ့အစင်းစင်းလှုပ်ထားတဲ့ကြက်သားမျိုးစုံပေါ့နော်ဆိုဒါမျိုးလေးတွေဆိုလို့ရှိရင်လေအများဟောဘက်တီးရီးယားတွေဗိုင်းရပ်စ်တွေပါရာဆိုက်တွေဖန်ဂတ်လို့ပြောတဲ့တာမန်မျက်စိနဲ့မမြင်နိုင်တဲ့မိုက်ခရိုအော်ဂနစ်ဇင်တွေကတခုခုသူ့မှာ infection ဖြစ်နေပြီဆိုရင်ဒီကောင်ဒီ safety မဖြစ်တော့ဘူးဒါမျိုးဆိုလို့ရှိရင်ချက်ချင်းလုံးဝရောင်းဝယ်မရှိသလိုဒါစားသုံးသူအနေနဲ့လည်းမစားသင့်တော့တဲ့အထက်မှာပါပါတယ်အဲ့တော့ဘာလို့လဲဆိုတော့ကျမတို့ကမြန်မာလူမျိုးတွေဆိုအထူးသဖြင့်နှမျောတတ်တယ်စားပြီးလို့ရှိရင်ဝင်းသွားတာလောက်ခေါင်းမူးတာလောက်ဘိုက်အောင်တာလောက်ကိုယောဂါဖြစ်တယ်လို့မထင်တတ်ကြဘူး
ဟုတ်ကဲ့ဆရာမကြီးအဲ့တော့အခုလိုဒီအစားအသောက်အန္တရာယ်တစ်ခုခုဖြစ်နေတာကိုပေါ့နော်စားမိလိုက်ရင်နောက်ထပ်ရောဒီသတိပြုတဲ့လက္ခဏာတွေရှိကြလားဆရာမကြီ
းဟုတ်ကဲ့ရှင်စားလိုက်လို့ပြည့်ရင်ပြည့်ကြဲကြဲကြီးဖြစ်သွားတယ်ရင်ပတ်ကြီးတင်းသွားတယ်ခေါင်းကြီးကအီလဲလဲဖြစ်သွားတယ်ဘိုက်နာတယ်ဝင်းသွားတယ်တွေးလေးပါလိုက်တယ်ဒီလိုပဲအမှုမဲ့အမှတ်မဲ့နေကြတယ်တကယ်တမ်းကတော့ကိုစားလိုက်တဲ့အစားအသောက်ကနေပြီးတော့ foodborne illness လို့ပြောတယ်အဲ့ဒီထက်မှတစ်ခုခုကပုံမှန်မဟုတ်တော့ဘူးဒါကြောင့်ကိုက foodborne illness ဆိုအစားအသောက်ကြောင့်ဖြစ်တဲ့ယောဂါကိုခန္ဓာကိုယ်မှာဖြစ်နေပြီဆိုဒါလေးကိုဂရုမစိုက်ဘူးဆိုရင်အဲ့ဒါလေးကနေခန္ဓာကိုယ်အတွင်းမှာတာမန်မျက်စိနဲ့မမြင်နိုင်တဲ့အင်္ဂါအစိတ်ပိုင်းဒီအကုံလုံးကိုတစားတစားတွားပြီးတော့ထိရောက်ပြီးတော့နောက်ဆုံးမှာအသက်အန္တရာယ်ပါဆုံးရှုံးစေနိုင်လောက်တဲ့ဒီအန္တရာယ်ရှိတဲ့ risk factors တွေဖြစ်တယ်ဆိုတာဒါကျွန်မတို့သုတေသနတွေးရှိချက်တွေအရာတွေ့ထားတယ
်ဟုတ်ကဲ့ဆရာမအဲ့ဒီအတွက်ဘလို့အကြံပြုခြင်းလဲဆရာမ
ဒါကြောင့်ကျွန်မတို့စားသုံးသူအနေနဲ့အများကိုစားတဲ့အစားအသောက်တွေကူးစိုက်စေခြင်းနဲ့ buy one get one free ဆိုပြီးတော့ပုံမှန်အားဖြင့် supermarket တွေကဒိတ်နီးနေတာတွေကိုခြားရောင်းလို့ရှိရင်ကူးစိုက်ပြီးတော့ဝယ်စားစေခြင်းနဲ့တခုဝယ်ရင်တခုအလကားရတယ်ဆိုပေမဲ့ကိုကဒီအစားအသောက်ကိုဝယ်ပြီးတော့နောက်နှစ်ရက်အတွင်းမှာစားမှလာနောက်သုံးရက်အတွင်းမှာစားမှလာဒိတ်ကမှသုံးရက်ပဲရှိတော့တယ်ဒိတ်ကမှတစ်ပတ်ပဲရှိတော့တယ်ဒီရက်အတွင်းမှာမစားနိုင်ပဲနဲ့ဈေးပေါ်တယ်အလကားရတယ်ဆိုဝယ်ထားလိုက်ရင်ဒါကို့အမှားဆိုအဲ့တော့အမြဲတမ်း food safety လို့ပြောတယ်အန္တရာယ်ကင်းတဲ့အစားအသောက်တို့စားဖို့ဆိုရင်စားသုံးသူဘက်ကလည်းလိုက်နာရမယ်ဒါအသိပညာဗဟုသုတပြီးရင်လိုက်နာကျင့်သုံးမှုစီမင်းစည်းကမ်းတွေအများကြီးလိုပါတယ်လို့
ဟုတ်ကဲ့ဆရာမ အဲ့တော့မကြာခင်ကဒီအမေရိကန်ကိုမြန်မာကနေတရားဝင်တင်သွင်းလာတာမဟုတ်ဘူးလို့သတိပေးတာကရောအခုလို့စုံရတဲ့အနေအထားမျိုးရှိလားဆင်မ?
ဟုတ်ကဲ့ရှင်အဲ့တော့ကျမတို့အခုဒီဖြစ်တဲ့ကိစ္စလေးမှဆိုရင်ဒါကျမစိတ်ထဲအထင်တော့ဒါတိတိလေးပဲရှိပါသေးတယ်။ဘာဖြစ်လို့လဲဆိုရင်ဒီမိတ်ဆွေအပေါင်းအသင်းတွေတင်ကြတဲ့သတင်းအချက်အလက်တွေ Facebook မှာဆိုရင်ဟာမြန်မာပြည်ကသလောက်ဥတွေအတွဲလိုက်ကြီးပါလာတာအရက်စားကောင်းတာပဲမင်းတို့မြန်မာပြည်တော်မရအောင်ငါတို့အမေရိကမှာငါသလောက်ဥအတွဲလိုက်ကြီးစားနေရကျမလေးရင်းငယ်ကိုတော်ဝင်အဲ့အတန်တွေကြားတဲ့အချိန်မျိုးမှာလေအဲ့တော့ဒါဥပမာပြောပြတာပေါ့နော်အခုလိုမျိုးစီမင်းစည်းကမ်းနဲ့မြန်မာပြည်ကဒီမိပေါ့မိအသားဆိုတော့ကြက်သားပါမယ်ဝက်သားပါမယ်သိုးသားစိတ်သားအမဲသားအစားရှိပြီးအသားပေါင်းစုံရဲ့ pottery လို့ပြောတဲ့ကြက်သားပါမယ်ကြက်စင်သားတော့သိမရှိဘူးပေါ့နော်နောက်ဘဲသားပေါ့
ဟုတ်ကဲ့ဆင်မကြီးအဲ့ဒီတော့ဒီအသားငါးတွေကိုမြန်မာကနေအမေရိကန်ကိုတင်သွင်းတာမှာဘလို့တတိထားရမှာရှိထားလဲဆင်မကြီ
းဒါပြန်တဲ့တော်ဝါဒီမှန်သမျှ pottery ဆိုတော့သူတို့ရဲ့ဟာဒီအကုန်လုံးကိုဒီအမေရိကန်နိုင်ငံရဲ့တရားဝင်တင်သွင်းခွင့်မရှိဘူးလို့ဒီလိုမျိုးစီမင်းစည်းကမ်းတွေချမှတ်ထားတဲ့အခါကျတော့ကျမတို့မြန်မာပြည်ကခုနဒီပြက်သားဘဲသားတို့လို့ pottery နဲ့တခြားအသားမျိုးစုံဖြစ်တဲ့မိတွေနဲ့ပတ်သက်တဲ့ဒါတွေကိုထည့်သွင်းပြီးလှုပ်ထားတဲ့အစားအသောက်မှန်သမျှကိုကျမတို့ဒီ United States American နိုင်ငံကြီးကိုတင်သွင်းတယ်ဆိုလို့ရှိရင်တော့ဒါစီမင်းစည်းကမ်းဥပဒေအရသူတို့ရဲ့ food safety လို့ပြောတဲ့အန္တရာယ်ကင်းတဲ့အစားအသောက်ကစံချိန်စံညွှန်းနဲ့မကိုက်ညီပါဘူးမကိုက်ညီတဲ့အတွက်ကျမတို့ကဒါတင်ခွင့်မရှိဘူးလို့ဒါသူတို့ကဒီလိုသတ်မှတ်ဆုံးဖြတ်ထားတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာမြန်မာကနေလူချုံတည်လာတာမျိုးအတွက်ရောဘလို့သတိပြုဖို့အကြံပေးခြင်းလဲဆရာမအဲ
့တော့ပုံမှန်အားဖြင့်ကျမတို့မြန်မာပြည်နဲ့ American နိုင်ငံကြီးရဲ့ state မျိုးစုံကိုအသွားအပြန်လုပ်နေကြတဲ့မိသားစုတွေရှိပါတယ်အဲ့တော့ကိုမိသားစုကိုတိုင်းပြည်ကအလုံးပြည့်ထက်ပေးလိုက်တဲ့အစားအသောက်တွေရှိကြပါတယ်အဲ့တော့ဒီအစားအသောက်တွေယူလာတဲ့နေရာမှာဥမာအားဖြင့်ငကြီးတို့ငခုတို့ဟိုကြက်တိုက်ထားတဲ့ငကြီးကြက်တိုက်ကလေးတွေငခုလေးတို့အကျော်ကျော်ပြီးတော့ငရုတ်သီးလေးနဲ့ပြန်နှက်ထားတာမျိုးလေးတွေနောက်တစ်ခါငပြားကြီးကျော်လို့ကျော်ပေးလိုက်တာလေးတွေနောက်ကငနှက်မွေတို့ငနှုတ်မွေတို့လှုပ်ပေးလိုက်တာမျိုးလေးတွေဆိုဓာမျိုးလေးတွေကိုတူးချင်းတယောက်ချင်းကလင်းမြန်နဲ့လာတဲ့အခါကျတော့ဓာမျိုးလေးတွေဟို vacuum package လေးနဲ့လှုပ်ပြီးယူလာတတ်ကြပါတယ်ဓာမျိုးတွေကလည်းအခုလိုစုံစမ်းစစ်ဆေးလို့အခုလို case ဖြစ်သွားတဲ့အချင်းဆိုရင်ဒါလေရင်ကွင်းမှာ USDA ကနေ quarantine ဆိုတဲ့ဌာနကနေပြီးတော့သူတို့ဓာမျိုးလေးတွေစစ်လစ်စစ်ထားရှိပါတယ်ကတိုင်းပြည်ကပြန်လာတာလဲမြန်မာပြည်ကပြန်လာတယ်ဆိုရင်လာမအောင်ခဏဒီဘက်ကိုဆိုပြီးတော့အဲ suitcase ပေါ့နော်တစ်တာအယူခဏဖွင့်မအောင်ဆိုသူတို့စုံစမ်းစစ်ဆေးတာရှိရဲကိုခီးတဲ့တယောက်တွေစားဖို့လေးအထုပ်ကလေးဒီလေးလက်မ6လက်မလောက်အထုပ်ကလေးတွေတစ်ခုနှစ်ခုတည်လာတာမျိုးဆိုရင်တော့သူတို့ခွင့်လွတ်တတ်ပါတယ်နားလည်ပေးတယ်ပေါ့နော်ဒါမှမဟုတ်ရင်ရောင်းဖို့လို့10ဒုတ်လို့ပစ္စည်းတစ်မျိုးအထုပ်50လို့အဲ့လိုပါလာတာမျိုးဆိုရင်တော့အဲခုနသူတို့ရဲ့စီမင်းစည်းကမ်းနဲ့ကိုက်ညီမှုမရှိသေးတဲ့စံချိန်စံညွှန်းမရှိသေးတဲ့အစားအသောက်ကိုကျမတို့ယူလာမိရင်တော့လေရင်ကွင်းမှာတင်ပြဿနာတက်နိုင်ပါတယ်လို့နော်ဒါရီကဒါအချိန်မီကျမတည်တင်တိထိုက်တဲ့အရာလေးတွေပေါ့နော
်ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီအတင်စားကုန်တွေနဲ့ပတ်သက်ပြီးတော့သတိပြုရမယ့်အနေအထားတွေရှိသေးလားဆရာမ
ဟုတ်ကဲ့အဲ့တော့ကျမတို့ရဲ့ nutrition မှာဆိုလို့ရှိရင်လည်းကျမတို့ patient တွေကိုနေ့တိုင်းဒီအဟာရတွေနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာယောဂတွေနဲ့အခုစီယိုလာသွေးတို့လာကြောက်ကတ်လာနှလုံးလာကင်ဆာလာဆိုတဲ့သူတို့ဓာတ်ရက်ပလန်တွေကျမတို့ဆွဲပေးနေတယ်အဲ့တော့ကျမဆိုကျမ patient တွေနေ့တိုင်းတွေ့ရတယ်ဒီ virtual ပေါ့ online ရနေပြီးတော့ဓာတ်ရက်ပလန်တွေဆွဲပေးတယ်အဲ့ဒီမှာဒီစားတဲ့အတောက်တဲ့အတောက်တွေကိုအမြဲတမ်းမနေ့စာနေ့ကင်းစာညစာတရေစာမှအစားတနည်းနှစ်ချိန်ဒီလိုမျိုးလေးတွေဘလို့စနစ်တကျစားရမယ်ဆိုပြင်ဆင်ပေးတဲ့အထဲမှာတောင်မှအခုလို့စားတော့အန္တရာယ်ကင်းရေး food safety ဆိုတာကအမြဲတမ်းထိတ်ဆုံးကနေပါနေတဲ့အတွက်ကျမတို့ကအိုက်ကန်နာကိုအမြဲတမ်းဒီအစားအသောက်ကိုဝယ်ယူတဲ့နေရာမှာတုံလောင်ဖြန့်ဖြူးတဲ့နေရာမှာပြီးရင်ပြင်ဆင်ချက်ပြုတ်တဲ့နေရာမှာပကံနဲ့ခွက်ထဲဇလုံနဲ့ကိုထည့်ပြီးစားတဲ့အချိန်အထိအဲ့ဒီအချိန်မှာဒီ food safety လို့ပြောတဲ့အစားအသောက်ကုန်အန္တရာယ်ကင်းရေးကိစ္စတွေအကုန်လုံးကိုခေါင်းထဲမှာထည့်ပြီးတော့တူးချင်းတယောက်ချင်းကနေလိုက်နာကြရပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
VOA အစီအစဉ်တွေကို Radio ရုံးမြင်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
် VOA ရဲ့တောက်ကြမနက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့ပတ်စဉ်တင်ဆက်ပေးနေကြတိုင်းရင်းသတင်းလောအစီအစဉ်အလဲရောက်ပါပြီစည်ရေးပြည်ပခါတွေကိုနိုင်ငံရေးနီးနဲ့ဖြည့်ရှင်းမှု MNDAA ကထုတ်ပြန်ပါတယ်ရခိုင်ဘက်ကစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေထိခိုက်ဒေဆုံးရတာနဲ့မွန်ပြည်နယ်ဖျားသုံးစုဘက်မှ DKB နဲ့မွန်ပြည်သက်ပါတီ NNSP အကြားမှစီရင်တင်မာနေတာစတဲ့တိုင်းရင်းဒေသကသတင်းတွေကိုတိုင်းရင်းသတင်းတောက်တွေစူးစီးတင်ပြထားပါတယ်ခင်ဗျာ
မ
စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါကျမအမိပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့လက်ရှိဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခတွေကိုနိုင်ငံရေးအနည်းနဲ့ဖြေရှင်းဖို့လိုလားတဲ့အကြောင်းကိုကန့်တက်ဖွဲ့ MNDAA ကထုတ်ပြန်ကြေညာလိုက်ပါတယ်ရခိုင်ပြည်တောင်ကုန်းမြို့နယ်တဲကခရိုင်ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စစ်ပီးရှောင်2ယောက်သေဆုံးပြီးအယောက်20မိဘထိခိုက်ဒဏ်ရာရရှိခဲ့ပါတယ်သတင်းလောကတွေထဲမှာတော့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာမှာဒီမိုကရေစီအကျိုးပြုကရင်တက်မတော် DKBA နဲ့မြန်မာပြည်ပါတီ NMSP တို့အကြားစီရင်တင်မှမှုတွေဖြစ်ခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟော်မှရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါလက်ရှိဖြစ်ပေါ်နေတဲ့စီရေးပဋိပက္ခတွေကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလားကြောင်းကိုကန့်တပ်ဖွဲ့ MNDAA ကဒီဇင်ဘာ3ရက်နေ့မှာထုတ်ပြန်ကြေညာလိုက်ပါတယ်။တရုတ်ပြည်သူတမရနိုင်ငံရဲ့ကြားဝင်ဆစ်ဆတ်ဂျိုးပန်းဆောင်ရွက်မှုအောက်မှာတပ်ဆိုင်ရာကိစ္စရပ်တွေကိုတွေ့ဆုံဆွေးနွေးတဲ့နည်းလမ်းနဲ့ဖြည့်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်း MNDAA ကဆိုပါတယ်။ကိုကန့်တပ်တွေရောက်တဲ့နေရာမှာပဲရပ်ပြီးစစ်ကောင်စီတပ်တွေကိုစတင်ပစ်ခတ်မှာမဟုတ်ကြောင်းတွေ့ဆုံဆွေးနွေးဖို့ကိုလည်း MNDAA အစ်စ်မြင့်ကိုယ်စားလှယ်အဖွဲ့ကိုဆေလွတ်သွားမှာဖြစ်ကြောင်းဆိုပါတယ် MND အနေနဲ့နိုင်ငံရေးနီလန်းတွေကိုထောက်ခံပေးမဲ့လဲမိမိကိုယ်ကိုခုခံကာကွယ်ခွင့်ကိုအရင်တိုင်းဆက်လက်ဆွဲကင်သွားမယ်လို့ဆိုပါတယ
်ဒီထိုင်ပြည်တောင်ကုန်းမြို့နယ်ကခရိုင်ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်စစ်ဘေးရှောင်2ယောက်သေဆုံးပြီးအယောက်20နီးပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်တောင်ကုန်းမြို့နယ်9မိုင်လောက်ပဲဝေးတဲ့ခရိုင်ရွာရဲ့ဒီဇင်ဘာလ3ရက်နေ့ညနေကကျဲတိုက်လေရင်နဲ့ဘုံလေးလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေဆုံးမှုတွေရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်ရခိုင်ဒေသမှာဆစ်ရှုံးနေတဲ့စစ်ကောင်စီတပ်ကတိုက်ပွဲဖြစ်ပွားတဲ့နေရာတွေအပြင်စစ်ဘေးရှောင်တွေအရက်သားတွေနေထိုင်တဲ့နေရာတွေနဲ့ရဲရွာတွေတဲကိုလေကြောင်းကနေတိုက်ခိုက်နေလို့ပြည်သူတွေစိုးရိမ်နေကြပါတယ်လက်ရှိတောင်ကုန်းမြို့ကိုအရခတ်တပ်တော်ရဲ့ကထိန်းချုပ်ထားပြီးစစ်ကောင်စီရဲ့စကားခန်း၅အပြင်လျှောက်ခန့်တပ်ရင်းတွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်
ချင်းညီနောင်တပ်ဖွဲ့ကမြုပ်သိမ်းစစ်စင်ရေးဖော်ဆောင်နေတဲ့မင်းတပ်မြို့နဲ့ဖလန်းမြို့မှာတိုက်ပွဲတွေဖြစ်ပွားနေတာတလနေပါရှိတာဖြစ်ပြီးမြို့ပေါ်ကနေရာတချို့ကိုတော့ချင်းတော်လိုင်းရင်တပ်ဖွဲ့တွေကထိန်းချုပ်ထားပြီးဖြစ်ပါတယ်။မင်းတပ်နဲ့ဖလန်းမြို့ကစစ်ကောင်စီအခြေပြုစခန်းတွေကိုနိုဝင်ဘာလ9ရက်နေ့ကစပြီးတပြိုင်နက်တည်းတိုးစစ်စင်တက်ခိုက်ခဲ့ရမှာဒီဇင်ဘာလပထမပတ်အထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။အခုတော့ဖလန်းမြို့ပေါ်ကနေရာတချို့ကိုချင်းညီနောင်တပ်ဖွဲ့ကထိန်းချုပ်ထားနိုင်ပြီဖြစ်ပေမဲ့စစ်တပ်အမှန်ခံခါလိုက်ရနေ68တက်ကိုတိမ့်ပိုက်ဖို့ကြံနေသေးတာဖြစ်ပါတယ်။မင်းတပ်မျိုးဖက်မှလည်းချင်းညီနောင်တပ်ဖွဲ့ကအောင်မြင်မှုတချို့ရထားပေမဲ့မြို့ကိုအလုံးစုံထိန်းချုပ်နိုင်တဲ့အခြေအနေတော့မရှိသေးဘူးလို့မင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဆလိုင်းရောမန်ကပြောပါတယ်။
ကရင်နီပြည်ဖားဆောင်မြို့မကြစီရေးစစ်ကောင်စီတပ်ကကြံရှိနေတဲ့တပ်စခန်းနှစ်ခုရဲကိုလူဝင်အားလက်နက်အားဖြည့်တင်းနေတဲ့အပြင်မြို့ရဲကိုလည်းလက်နက်ကြီးအပြင်လေကြောင်းတိုက်ခိုက်မှုတွေအဆမတန်သုံးပြီးခုခံတိုက်ခိုက်နေတယ်လို့ကရင်နီတွန်လိုင်းတပ်တွေကပြောပါတယ်ဖားဆောင်မှာခလာရ134နဲ့ခလာရ135တပ်စခန်းနှစ်ခုကြံနေပြီးဒီဇင်ဘာလပထမပတ်အထိမသိမ်းပိုက်နိုင်သေးဘူးလို့ဖားဆောင် PDF တာဝန်ရှိသူကပြောပါတယ်လက်ရှိမှာဖားဆောင်ဘက်ကစစ်ကိုပို့ပေးနိုင်တဲ့မြေပြင်လမ်းကြောင်းတွေကိုလေတွန်လိုင်းတပ်ဖက်ကပိတ်ထားတာကြောင့်စစ်ကောင်စီတပ်ကအဲ့ဒီစခန်းနှစ်ခုရဲလေကြောင်းကတဆင်လက်နဲ့နဲ့ရိတ်ခါတွေဖြည့်တင်းနေတယ်လို့ဆိုပါတယ်။ဖားဆောင်မြို့ကစစ်ကောင်စီတပ်စခန်းတွေကိုပြည်နေတွန်လိုင်းတပ်ပေါင်းစုတွေကအခုနှစ်ဖေဖော်ဝါရီလ29ရက်နေ့မှာစတင်တိုက်ခိုက်ခဲ့ပြီးနောက်ဖားဆောင်မြို့ပေါ်ကနေရာတော်တော်များများကိုသိမ်းပိုက်ထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။
ကချင်ပြည်မြစ်ကြီးနားမြို့နယ်ဝိုင်းမော်မြို့ကိုရောက်ရှိနေတဲ့ရှမ်းစစ်ရှောင်းတွေအတွက်နေထိုင်စားသောက်ရေးအတွက်ကူညီလိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။မြစ်ကြီးနားမြို့ရှိရှမ်းစစ်ရှောင်းအိမ်ထောင်စု4000နီးပါးလောက်နဲ့ဝိုင်းမော်မြို့ရှိအိမ်ထောင်စု200နီးပါးကကူညီထောက်ပံ့ပေးမဲ့သူတွေမရှိလို့ရိတ်ခါလဲခက်ခဲနေတယ်လို့ကူညီပေးနေသူတယောက်ကပြောပါတယ်။ဒီရှမ်းစစ်ပေးရှောင်းတွေကစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားကတိုက်ပွဲတွေကြောင့်2024ခုနှစ်ဖေဖော်ဝါရီလကတည်းကစစ်ရှောင်းလာသူတွေဖြစ်ကြပြီးဝိုင်းမော်မြို့နယ်ထဲကအောင်မြင့်တက်အောင်မြင့်နဲ့ရွှေညောင်ပင်နဲ့နောင်တလောရွာမြစ်ကြီးနားမြို့နယ်ထဲကတလောကြီးနဲ့စင်ဘိုရွာဖားကမြို့နယ်ထဲကစိတ်မူရွာပန်းဝါရွာချီဖွေနဲ့မိုးမောင်မြို့နယ်ထဲကဒေသခံတွေဖြစ်ကြပါတယ်
Mumpi Jimu Poga, Sakaka Seku Sissing Koke Mut Kana Chosi, Siwi Dwame Sikonsi Kana Siku, Sonada Yuanama Yibulu Pwega, Japan Taikai Kerajao, Sitabega Tikai Te Somuri Shirelu Dida Kanuga Biovare, Dizemba Donya Nimaneka, Yechi Sai, Kamaya, Donya Lizet Don Tayen and Nima, Taikai Kanyare Dwe, Sikonsi Dapwen Donya Te Sombi, Dayayatu Amyabia Shidlu, Yibulu Pwebegale, Jebo Dio Tikai Daya Yashi. Kerelu Subare, Pikamu Pipinao, Nipa Wenjima Shie, Sikonsi, Mangaya Shizachao, Naya Shisekon, Donya Lizeton, Chimian Tayen Rigani, Sonada Yuabegu, Lenet Gine, Asemapia Pika Kevi, Amashi, Itonsu Lama Ji Pomale, Paisu Sisi Muri, Lokere, Lu Dida Kanuga, Piovare.
ခုဆက်ပြီးသတင်းလွှာတွေတင်ဆက်ပြီးတော့မှာပါထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသမှာ NCA လက်မှတ်ရေးထူထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော်DKBA နဲ့မွန်ပြည်သက်ပါတီ NMSP တို့အကြားနိုဝင်ဘာလကုန်ပိုင်းကအစည်းအဝေးတက်မှာမှုတွေဖြစ်ခဲ့ကြပါတယ်ဘယ်လိုမျိုးဖြစ်ခဲ့ကြတာလဲတက်မှာမှုတွေရဲ့နောက်ဆုံးအခြေအနေကရောဘယ်လိုရှိနေတယ်လဲရမင်းအားစုစည်းတင်ဆက်ထားပါတယ် ဖျားတုံးစုဒေသမှာမွန်ပြည်လွတ်မြောက်ရေးတပ်မတော်MRA ဆက်ဆံရေးရုံးတစ်ခုဖွင့်နိုင်ဖို့ကိုဒီမိုကရေစီအကျိုးပြုကရစ်တပ်မတော်DKBA တပ်ဖွဲ့ကလုံခြုံရေးပေးရာကနေစစ်ရေးတင်းမှခဲ့ကြတာဖြစ်ပါတယ်တပ်ဖွဲ့ဝင်တွေတွားလာရေးအစဉ်ပြေချောင်းမွေ့စီရေးတက်ကိုဆက်ဆံရေးရုံးတယုံမဖြစ်မနေဖွင့်သွားဖို့ဆက်လက်လှောက်ဆောင်နေတယ်လို့နာမည်မဖော်လို့တဲ့မွန်ပြည်လွတ်မြောက်ရေးတပ်မတော်MRA
ဆက်ဆံရေးရုံးကိုဖွင့်နိုင်မှုလုပ်နေတယ်။ဘာပဏိပခမမရှိတော့ဘူးလို့လည်းကျွန်တော်တို့ကမြင်ပါတယ်။ဒီမှာကကရင်နဲ့မလက်နဲ့ကင်တွေပဲရှိကြပါတယ်။သူတို့အဖွဲ့စည်းတွေနဲ့ကျွန်တော်တို့အတူတူအလုပ်လုပ်ကြရမှာဆိုတော့ရုံးဖွင့်မှုဆက်လက်လုပ်ဆောင်နေပါတယ်။
MRA ဆက်ဆံရေးရုံးဖွဲ့တာကောက်ွက်စရာအကြောင်းမရှိပေမဲ့မွန်ပြည်တစ်ပါတီထိန်းချုပ်နယ်မြေမှာဖွဲ့ရင်တော့ပြဿနာရှိနိုင်တယ်လို့မွန်ပြည်ကာကွယ်ရေးတပ် MSDF ဥက္ကဋ္ဌဒေါက်တာတေမွန်ချန်းကပြောပါတယ်
။ဖြားသုံးစုမြို့ပေါ်မှာ MRA အတော့ဆက်ဆံရေးရုံးဖွဲ့တာမိမိတို့မွန်လက်နဲ့ကင်ပဲအဖွဲ့အစည်းကမှကောက်ွက်စရာအကြောင်းမရှိဘူး။ပါပြဿနာမှမရှိဘူး။အဓိကပြဿနာက DKPA ကသူများနယ်မြေကိုကျူးကျော်ရန်စပြီးNAA တို့သူများနေမြေမှာရုံးဖွဲ့ပြတာကဟိုပြဿနာပ
ါဒီကိစ္စနဲ့ပတ်သက်ပြီးနာမည်မဖော်လို့တဲ့မွန်ဒေသစစ်ရေးနိုင်ငံရေးလှစ်လာသူကတော့ MLA တပ်ဖွဲ့ဟာမွန်ပြည်နယ်တိုင်းပင်ခံကောင်စီ MSCC လက်အောက်ခံဖြစ်နေတာကြောင့်မွန်ပြည်ဖက်ဒရယ်ကောင်စီ MSFC နဲ့အပြိုင်ဆိုင်ဖြစ်နေတယ်လို့မွန်ဘာသာနဲ့အခုလိုပြောပါဗျာ
အဲ့တဲ့ပေါက်ကင်းတို့မမော MSR
ကိုအရင်က MSR ကိုတပ်ဖွဲ့စုပြီး NLD ယူတွေမွန်တပိုင်းပမာတပိုင်းလူငယ်တွေပါဝင်ခဲ့တယ်။အဲ့ဒီတပ်ပြတ်သွားပြီး MLA ကိုဖက်စီတယ်။ NLD မှာ MSCC ဖက်စီထားတာရှိတယ်။ MLA ကိုသူတို့လည်းအောက်ခံတပ်ဖွဲ့လို့ဆိုပါတယ်။ MSCC နဲ့ MSFC တို့ကအပြိုင်ဆိုင်ဖြစ်နေကြတယ်။မွန်ပြည်ဖက်ဒရယ်ကောင်စီ MSFC လည်းအောက်မှာ MSRF နဲ့ MSDF တပ်ဖွဲ့တွေရှိပါတယ်။
ပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့မှာမွန်ပြည်တပ်ပါတီထိန်းချုပ်နိုင်ပြီးဂျပန်ရေတွင်းသွားတဲ့လမ်းပေါ်မှာကျူးကျော်ပြီး DKBA တပ်ဖွဲ့ဝင်တွေခိုက်ချလာတာကြောင့်မွန်ပြည်တပ်ပါတီတပ်ဖွဲ့နဲ့စစ်ရေးတင်းမာခဲ့ကြပါတယ်။၃ရက်လောက်ကြာမှတော့ခိုက်စခန်းတည်ဆောက်မှုကြောင့်စစ်ရေးတင်းမာခဲ့တဲ့ NNSP နဲ့ DKBA တို့ဟာနှစ်ဖက်သက်တွေပြန်ဆောက်ဖို့ကိုတဘောတူညီမှုရရှိခဲ့တယ်လို့မွန်သတင်းဌာနတွေကဖော်ပြကြပါတယ်။
ရှင်ပြည်ဟာခါနဲ့ထန်တလန်မြို့ကြကစစ်ရေးအရအရေးပါတဲ့စစ်ကောင်စီရဲ့စခန်းလေးခုကိုချင်းလန်းကောင်စီချင်းပြည်အစိုးရပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ကြပြီးစစ်တပ်ဘက်ကတရင်မူ2ယောက်အရာရှိ5ယောက်အပါအဝင်အယောက်30လောက်သေဆုံးခဲ့ပါတယ်။ကိုရော့ဘက်ကစုစည်းပေးထားပါတယ်။
ချင်းပြည်မြောက်ပိုင်းဟာခါမြို့နယ်ထန်တလန်မြို့ကြားကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်ချင်းပြည်စုရပူပေါင်းတပ်ဖွဲ့တွေကဂျယ်ရီကိုစစ်စင်ရေးဆိုတဲ့နာမည်နဲ့နိုဝင်ဘာလ22ရက်နေ့ကစလို့စစ်ကောင်စီရဲ့စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဒီစစ်စင်ရေးကာလမှာရောဘတ်ဇုံစခန်း၊ပြည်မြချောင်းစခန်း၊ပုံပူပေါ်နာစခန်း၊ပွိုင်တုံးစခန်းတို့ကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြားကနေသိမ်းပိုက်နိုင်ခဲ့တာလို့ချင်းမြို့သားတဦး CNF စီရင်တဲ့ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ
်။ဒီစခန်းလေးခုပေါ့နော်ကျွန်တော်တို့ဒီစစ်စင်ရေးကနိုဝင်ဘာ27ရက်နေ့ကနေစတဲ့စစ်စင်ရေးဖြစ်တယ်ဒီနေ့ဖြစ်နေတယ်ပေါ့အဓိကတော့ဒီဟာခါနှုတ်နေတဲ့က စခန်းစခုရဲ့ပြီးတော့ထန်တလန်စိုက်ခက်ကစခန်းရဲ့နှစ်ခုရဲ့အလုံးက၄ခုပေါ့ဒါတွေတော့ကျွန်တော်တို့သိရှိနိုင်ခဲ့တယ်ပေါ့အဲ့ဒီမှာအခုချိန်လဲတိုက်ပွဲကတော့ဟိုမပြည့်သေးဘူးပေါ့ဆက်လက်ပြီးတော့ဖြစ်နေပါတယ်ဒီကကျွန်တော်ဘက်ကဒီ Jet Fighter ကိုအားကိုးပြီးတော့ဒီကလည်းဒီလိုကျွန်တော်တို့ကိုတိုက်ခိုက်သွားတာဖြစ်တယ်ပေါ့နော်
ဟာခါထန်တလန်ကြားမှာရှိတဲ့စစ်ကောက်စီရဲ့ point 3စခန်းကုန်းကိုတော့ချင်းပြေဆူရတပ်ဖွဲ့တွေကနိုဝင်ဘာလ25ရက်နေ့ကသိမ်းပိုက်ခဲ့တာဖြစ်ပါတယ်အခုသိမ်းပိုက်ထားတဲ့ဟာခါနဲ့ထန်တလန်ကြားကစခန်းတွေဟာစစ်ရေးအရာအရေးပါတဲ့စခန်းတွေဖြစ်ပြီးဟာခါထန်တလန်ကြားမှာတပ်စခန်းနှစ်ခုကျန်ရှိနေသေးတယ်လို့ slide ထက်နေကပြောပါတယ
်အခါပြီးတော့ကုန်းနဲ့နေတယ်ဆိုတော့အငြင်းရန်ထန်တလန်ကို10ခုပုံလာနိုင်တဲ့လမ်းကြောင်းကြီးပေါ်မှာရှိနေတယ်ဟာဖြစ်တယ်နောက်ပြီးတော့ဒီထန်တလန်နဲ့ဟာခါနဲ့ဟိုပြရိချာကလမ်းကြောင်းတွေတော်လို့ထိနေပြီဆိုရင်တော့ပြရိချာနဲ့ကုန်းကြောင်းရပြီးလို့ထိုးအတွက်တော်လာမှုတွေပါတယ်အရှင်ပြေတော့အဲ့ဒီမှာအဓိကကြာသလိုပြီးတော့ဟာခါမြူဟာအကက်စီရဲကမြူဟာကြာသလိုကျွန်တော်တို့ဒီပူပေါင်းတပ်ဖွဲ့တွေအတွက်လည်းငမတာမှာစီရဲရအဓိကကြာတဲ့လမ်းကြောင်းဒီပေါ်မှာရှိတဲ့စခန်းလေးပေါ့နော်
တိုက်ပွဲထဲမှာစစ်သုံးပန်းအယောက်20ကိုလည်းချင်းပြည့်စိုးရတပ်ကဖမ်းဆီးခဲ့ပြီးလက်နက်ကြီးလက်နက်ငယ်အလက်ပေါင်း50ကျော်ပါဝင်ကြည်စံတဲ့ခင်းရန်အများပြားကိုလည်းချင်းပြည့်စိုးရတပ်ကသိမ်းဆည်းရမိခဲ့ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
လက်ရှိဖြစ်ပေါ်နေတဲ့စီရေပฏิပက္ခတွေကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလားကြောင်းကိုကန့်တပ်ဖွဲ့ MNDAA ကထုတ်ပြန်ကြေညာလိုက်ပါတယ်။ရခိုင်ပြည်တောင်ကုန်းမြို့နယ်ထဲကခရိုင်ရွာကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်စစ်ပေးဆောင်၂ယောက်သေဆုံးပြီးအယောက်20နီးပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ
်။သောရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီတာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပါ။
တိုင်းသာသတင်းတော်တွေတင်ဆက်ပေးခဲ့တဲ့တိုင်းရင်းသတင်းတော်အစီအစဉ်ပါ။ဒီကနေ့မှလည်းအတွက်အပတ်စဉ်ကဏ္ဍတွေနဲ့သတင်းပြပိုးချက်တွေသတင်းဆောင်မတွေကတော့တလောက်ပါပဲ။ VOA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထူးခြားသတင်းတွေလည်းပေးပို့ခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုလိပ်မှုပြီးတော့ email ရေးသားပေးပို့နိုင်တယ်လို့ Facebook ရဲ့ Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ခင်ဗျာအစီအစဉ်တွေမကြခင်ဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါဦးမယ်ခင်ဗျာကိုနိုင်ငံပါဝင်တဲ့ BRICS အဖွဲ့ရဲ့ငွေကြေးဖန်တီးတာကိုအိန္ဒိယကသဘောတူမှာမဟုတ်ဘူးလို့အိန္ဒိယပို့ကုန်ဖွဲ့စည်းများဖက်ဒရေးရှင်းရဲ့ညွှန်ကြားမှုချုပ်ကပြောပါတယ်တကယ်လို့ BRICS နိုင်ငံတွေကသူတို့ရဲ့ငွေကြေးကိုဖန်တီးရင်အဲ့ဒီနိုင်ငံတွေရဲ့ပို့ကုန်တွေအပေါ်မှာတရားရဂိုင်းနှုန်းအခွန်ချမယ်လို့အမေရိကန်ရွေးကောက်ခံသမ္မတထရန့်ကချင်းချောက်ထားပါတယ်အမေရိကန်ဒေါ်လာကိုအစားထိုးဖို့ BRICS ငွေကြေးမဖန်တီးသလိုတခြားငွေကြေးတစ်ခုခုကိုမထောက်ခံဘူးဆိုတဲ့ဂရိကုတ်ကို BRICS မှာပါတဲ့တိုင်းပြည်တွေကပေးရမယ်လို့ထရန့်ကပြောပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီး Blinken နဲ့ရုရှားနိုင်ငံကြီးဝန်ကြီးတို့နှစ်ဦးဟာကြတာပရိနေကနိုင်ငံတကာလုံခြုံရေးညီလာခံတစ်ခုအတွင်းနှစ်ဖက်အပြန်အလှန်တင်းတင်းမာမာဖြစ်ခဲ့ကြပါတယ်။ရုရှားယူကရိန်းစစ်ပွဲနဲ့ပတ်သက်လို့တင်းမာမှုတွေတိုးလာတဲ့အပေါ်နှစ်ဖက်အပြန်အလှန်အပြစ်တင်ပြောဆိုခဲ့ကြတော့ပါ။မြန်မာနိုင်ငံဆိုင်ရာအကြက်တဲကိုဖြစ်ရှင်းနိုင်မဲ့နီလန်းတွေရှာဖွေဖို့အာဆီယံဝင်ကြီးတွေဟာဒီလတတိယပတ်အတွင်းထိုင်းနိုင်ငံမှာစုံကြမယ်လို့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဌာနကပြောပါတယ်။အာဆီယံဥက္ကဋ္ဌလာအိုနိုင်ငံကအဖွဲ့ဝင်နိုင်ငံတွေကိုဒီဇင်ဘာလ20ရက်နေ့မှာထိုင်းမှာဆွေးနွေးဖို့ဖိတ်ကြားရတယ်လို့ပြောကြားကြောင်းအင်ဒိုနီးရှားနိုင်ငံကဂျက်ကာတာဂလုဘ်နဲ့စင်ကာပူအခြေစိုက် Straight Time တို့ကဆိုပါတယ်အင်ဒိုနီးရှားလာအိုနဲ့မလေးရှားနိုင်ငံတို့ပါဝင်ကြတဲ့မြန်မာအရေးသုံးနိုင်ငံအုပ်စုကတရားမဝင်ဥစွာတွစ်ဆုံဆွေးနွေးကြမှာဖြစ်ပါတယ်ဒီဖွဲ့ကနောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုစီးစစ်ပြီးတော့အာဆီယံကချမှတ်ထားတဲ့သဘောတူညှမှု5ရက်ကိုအကောင့်တွေဖော်နိုင်မှုအတွက်ပါဝင်ပတ်သက်သူတွေကိုဘယ်လိုလက်ခံလာအောင်ဆောင်ရွက်မလဲဆိုတဲ့ဖြစ်နိုင်ွယ်အဖြေတွေကိုအရင်ညှိနှိုင်းကြမှာဖြစ်တယ်လို့ရိုင်းကသတင်းတောက်တွေကိုပြောပါရခင်ဗျာနောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြတော့ပါဒီကနေ့မနက်အတွက်အစီအစဉ်တွေကိုဒီလောက်နဲ့ပဲအဆုံးသတ်ပါစေခင်ဗျာဒီကနေ့မနက်အစီအစဉ်ထုတ်လို့ရမှုအဖြစ်တာဝန်ယူတာကကုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ VOA American တန်ရဲ့ဒီဇင်ဘာလ6ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးကြတာပါ VOA ကိုကြည့်ရှုနားတော်တာဆင်ခဲ့ကြတဲ့အတွက်လဲကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာကျွန်တော်ကစီးသူပါသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတောက်ကပေါင်းကကင်းဝေးကြပြီးတော့ကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာ